Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ18ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ line meter 2532.50 နဲ့ line lat meter 190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညဘက်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုရှားဖောင်တဲ့အတူညညာပေးသွားမှာဖြစ်ပါတယ် FBI ညွန်ကြားရေးမှုကိုဖြုတ်ချဖို့ပြောတဲ့သူကဒီမှုနဲ့ပတ်သက်ပြီးတော့သူ့ကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အော်လန်နီတုံးတာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာတန်း130အပါအဝင် American ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုပိုင်အကျွေးဒေါ်လာ315တန်းထက်မနည်းရှိနေပါတယ်ကွာကြောင်ရုပ်ရှင်ဇာကားကြီးတစ်ခုဖြစ်တဲ့ Rocky နဲ့ The Karate Kid ဇာကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူညက်နေခဲ့မှာကြားဖို့ရှိပါတယ်ဗျာ
အခုညနားဆင်ရမယ့်စီဇန်တွေထဲမှာတော့ကရင်ပြည်နယ်စာစစ်ဌာနကဝင်ရောက်ဖြည့်ဆို့ကြတဲ့ရွှေပြောင်းကျောင်းက10တန်းကျောင်းသားတွေရဲ့အောင်ချက်ဟာ20ရာခိုင်နှုန်းတောင်မပြေတာဘာကြောင့်ပါလဲ
စာမေးပွဲဝင်ဖြည့်ဖို့ဆိုတာကကျွန်တော်တို့ဒီမှာပြည်စုံနဲ့ဆရာဆရာမဥယျာဉ်အလုံးလောက်ကျောင်းတိုင်းမှာမရှိသလိုကလေးတွေအတွက်လည်းမိဘတွေတကပံ့ပိုးတဲ့အနေအထားလည်းအားနည်းမှုအဆုံးစုံတရားရှိတယ်
ရွှေပြောင်းကျောင်းမြန်မာဆရာဆရာမများအစည်းအရုံးဥက္ကဋ္ဌရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံမှာတော့စက်မှုဖွံ့ဖြိုးရေးစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်မထိခိုက်စေရေးတောင်းဆိုလှုပ်ရှားမှုတွေကိုလည်းနားဆင်ရပါမယ်။စနေနေ့ညတိုင်းနားဆင်နေကြမြန်မာတခွင်အစည်းအဝေးမှာမိုးရာသီရေကြီးရေလျှံမှုတွေနဲ့သွေးလွန်တုပ်ကွေးဖြစ်မှုဆက်ဆက်နေပုံတွေကိုပြောပြပေးသွားမှာပါ။အစည်းအဝေးနောက်ပိုင်းမှာစနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကအစည်းအဝေးလည်းရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်။
FBI ညွန်ကြားရေးမှုကိုဖြုတ်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိဖြုတ်ချမှုနဲ့ပတ်သက်ပြီးသူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အော်လန်နီတုံးတာသာဖြစ်တယ်လို့အမေရိကန်သမ္မတ Donald Trump ကသူ့ရဲ့ Twitter ဆွေးနွေးနာကနေပြောလိုက်ပါတယ်။သမ္မတ Trump ရဲ့မဲဆွယ်စီရင်ရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားနဲ့ဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေပေါ်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတ Trump ကတောက်ကြနေမှာ Twitter ကနေပြောကြလိုက်တာဖြစ်ပါတယ်ဒါပေမဲ့သမ္မတ Trump အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့ Robert Mueller ကိုရည်ညွှန်းပြီးပြောတာလားဒါမှမဟုတ်ဒုတိယရှေ့နေချုပ် Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးသမ္မတ Trump အင်ဂျီနီယာကိုတောက်ကြနေကပြန်လာစဉ်သူ့ရဲ့ရဟတ်ယာဉ်ပေါ်ကစဉ်စဉ်ချင်းမှာပဲသတင်းတော်တွေကဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာလဲသမ္မတ Trump ကဘာမှတုံ့ပြန်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူးအထူးစုံစမ်းစစ်ဆေးရာရှိ Robert Mueller ကသမ္မတ Trump ရဲ့အထူးဂျန်မေးလည်းဖြစ်သမ္မတလည်းဖြစ်တဲ့ Jared Kushner ရဲ့ဗဏ္ဍာရေးလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေဒေါသကြီးပောက်ကွဲခဲ့တာဖြစ်ပါတယ်။ဒါပြင်အထူးစုံစမ်းစစ်ဆေးရာရှိ Robert Mueller ဟာသမ္မတ Trump အနေနဲ့တရားစီရင်ကိုအဟန်တားဖြစ်စေဖို့အတွက်ကြိုးပမ်းသလားဆိုတဲ့ကိစ္စကိုလည်းစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာသန်း130အပါအဝင်အမေရိကန်ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုပိုင်ကျွေးဒေါ်လာ315သန်းထက်မနည်းရှိပါတယ်။မနေ့တောက်ကြာနေ့နောက်ပိုင်းကအမေရိကန်အစိုးရကျင့်ဝတ်စည်းစိမ်းတဲ့ဌာနကထုတ်ပြန်ချက်အရသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။68မျက်နှာပါစာရွက်စာတမ်းကိုအစိုးရကျင့်ဝတ်စည်းစိမ်းတဲ့ဌာနရဲ့ website ပေါ်မှာဖော်ပြထားတာပါစာရွက်စာတမ်းပါဖော်ပြချက်အရသမ္မတ Trump ရဲ့ဝင်ငွေဟာဒေါ်လာသန်း900ကျော်ကျော်လေးရှိပြီး2019ခုနှစ်နဲ့2016ခုနှစ်အတွင်းမှာဒေါ်လာ994သန်းထက်မနည်းရှိတာကိုဖော်ပြထားပါတယ်စက်တင်ဘာလမှာစတင်ဖွင့်လှစ်လိုက်တဲ့သူ့ရဲ့ Washington Hotel ကနေဒေါ်လာသန်း20ဝင်ငွေရရှိပြီးကျန်115.6 သန်းကိုတော့ Florida ပြည်နယ်မယ်ယာမီမှာရှိတဲ့ Trump National Dollar Golf Club ကနေရရှိတာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့ငွေရေးကြေးရေးဆိုင်ရာထုတ်ဖော်ချက်ကိုသူကိုယ်တိုင်တင်ပြခွင့်ရတာကိုကြိုဆိုကြောင်းတောက်ကြနေ့ညနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအင်ဖြူတော်ကပြောပါတယ်။ဒီထုတ်ဖော်ချက်ကိုအစိုးရရဲ့ကျင့်ဝတ်စည်းစိမ်တဲ့ဌာနကပုံမှန်လှုပ်ထုံးလှုပ်နီးနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းသမ္မတ Trump ဟာသူ့ရဲ့ငွေရေးကြေးရေးဆိုင်ရာကိစ္စရအသေးစိတ်ကိုဖော်ပြနိုင်မဲ့အခွန်ဆောင်တဲ့စည်းရုံးကိုတော့ထုတ်ဖော်တာမရှိသေးပါဘူးရှင်
။ဂျပန်ကမ်းလွန်ပင်လယ်ပြင်မှာဖိလစ်ပိုင်တင်ဘောနဲ့တိုက်မိခဲ့တဲ့အမေရိကန်ရေတပ်ဖြတ်တင်ဘောဟာသူ့ရဲ့အခြေစိုက်စခန်းကိုပြန်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ရေတပ်တင်ဘော USS Fitzgerald ဟာဂျပန်နိုင်ငံကယိုကိုစုခါရေတပ်အခြေစိုက်စခန်းကိုဒီကနေ့မှပဲပြန်သွားခဲ့ပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုတော့ရှာဖွေကယ်ဆယ်ရေးတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်။အမေရိကန်ရေတပ်ရဲ့ဖြတ်တင်ဘောနဲ့ ဖိလစ်ပိုင်ကုန်တင်ဘောတို့ဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့စောပိုင်းကတိုက်မိခဲ့တာဖြစ်ပြီးတော့အမေရိကန်ဘက်ကတင်ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ဘက်ကပြောထားပါတယ်။ရေရင်မှု Price Benson အပြင်နောက်ထပ်တင်ဘောသား2ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဒဏ်ရာရသွားတဲ့အဲ့ဒီ3ဦးကိုဆေးကုသဖို့အတွက်အမေရိကန်ရေတပ်တင်ဘော USS Fitzgerald ဘော်ကနေယိုကိုဆူကာမှာရှိတဲ့အမေရိကန်ရေတပ်ဆေးရုံကိုပြောင်းလိုက်ပြီလို့ပြောပါတယ်။ရေရင်မှုကြီးရဲ့အခြေအနေကတည်ငြိမ်မှုရှိနေပြီးတော့တင်ဘောသား2ယောက်ကတော့ပုံပဲပေါက်ပြဲတဲ့ဒဏ်ရာတွေရတဲ့အတွက်ကုသမှုတွေလုပ်နေရတယ်လို့ပြောပါတယ်ဖိလစ်ပိုင်တင်ဘောဘက်ကတော့တယောက်မှဒဏ်ရာမရခဲ့ပါဘူးဒီတင်ဘောနှစ်ဆင်းဟာဂျပန်နိုင်ငံယိုကိုဆူကာကျွန်းရဲ့အနောက်တောင်ဘက်ရေမိုင်56မိုင်အကွာမှာစနေနေ့မနက်ဒေသစံတော်ချိန်2နာရီခွဲလောက်မှာတိုက်မိခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နီးဘေ့စ်ဘောအကစားကွင်းတစ်ခုမှာတိုက်ခိုက်ခံခဲ့ရတဲ့ Republican လွှတ်တော်အမတ်တွေထဲကအပြင်းထန်ဒဏ်ရာရခဲ့တဲ့အောက်လွှတ်တော်မှ Steve Scully ရဲ့အခြေအနေကိုကြည့်ရတာတည်ငြိမ်မှုရှိပေမဲ့စိုးရင်ရတဲ့အနေအထားမှာရှိနေတော့မယ်လို့သူကကုသပေးနေတဲ့ဆရာဝန်ကပြောပါရယ်ခွဲစိတ်မှုအကျင့်ဖန်များစွာလှုပ်ပြီးတဲ့နောက်မှာတော့ကိုရင်းပိုင်းသွေးရည်စိတ်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့ Mr. Washington ဆေးရုံရဲ့ထိခိုက်ဒဏ်ရာရမှုဆိုင်ရာညွန်ကြားရေးမှူး Dr. Jack Server ကသတင်းထောက်တွေကိုတောက်ကြားနေမှာပြောပါရယ်ဗုဒ္ဓဦးနေ့လုံးကရဟတ်ရင်နဲ့လေရင်ဆေးရုံရောက်လာတဲ့စကာလီဟာသွေးထွက်လွန်မှုကြောင့်တုံးလုံးထောက်ချပြီးတေလူမျိုးပါဖြစ်နေခဲ့တယ်လို့ဆရာဝန်ကပြောပါရယ်ပြတ်ထွက်သွားတဲ့သူ့ရဲ့သွေးကြောတွေကိုပြန်လည်ပြုပြင်ရင်းနဲ့တခြားဒဏ်ရာတွေကိုကုသရမှာသွေးတွေအတော်များများသွင်းခဲ့ရတယ်လို့လည်းဆရာဝန်ကပြောပါရယ်36နာရီကျော်လွန်လာတဲ့နောက်သူ့ရဲ့အခြေအနေတိုးတက်လာတဲ့အတွက်ကျွန်တော်တို့အားတက်ရတယ်လို့လည်းဒေါက်တာဆာဘာကပြောပါရယ်သွေးပောင်ချင်းသွေးခုန်နှုန်းနဲ့အသက်ရှူတာတွေအပါအဝင်စကားလေးရဲ့အခြေအနေဟာတည်ငြိမ်ပေမဲ့အသက်50နှစ်အရွယ်လွှတ်တော်အမဟာစိုးရင်ရတဲ့အနေအထားမှာရှိပြီးခွဲစိတ်မှုတွေကိုဆက်ပြီးလုပ်ရအောင်မှာဖြစ်တယ်လို့လည်းဒေါက်တာဂျက်ဆာဘာကပြောပါရယ်စကာလီရဲ့ကိုရင်းပိုင်းအင်္ဂါရက်တွေဘလောက်အထိထိခိုက်မှုရှိတယ်လဲဆိုတော့အသေးစိတ်အချက်အလက်ကိုတော့ဆရာဝန်ကပြောဖို့ညင်းဆိုခဲ့ပါရယ်အခုလောလောဆယ်စကာလီရဲ့ဝမ်းပိုက်ထဲမှာရာနဲ့ချီရှိနေနိုင်တဲ့ကြီးစံအစအနကိုဆရာဝန်အဖွဲ့ကထုတ်ဖို့မကြိုးစားသေးဘူးလို့လည်းဒေါက်တာဆာဘာကပြောပါရယ်ရှင
်ယူအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ကရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့အတွက်စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုလက်တုံ့ပြန်မလဲဆိုတာပြောဖို့စောလွန်သေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တယ်လို့ရုရှားဆိုရပိုင် IRA သတင်းအေဂျင်စီကပြောပါတယ်။ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်နေပြီးဒါကြောင့်ကြည့်ဖို့လိုအပ်ပါတယ်ဒါကြောင့်ကျွန်တော်တို့ဘက်ကဘယ်လိုလက်တုံ့ပြန်မလဲဆိုတာကိုလူသိရှင်ကြားထုတ်ဖော်ပြောဆိုဖို့ကစောလုံးသေးတယ်လို့သမ္မတဘူတင်ကတွေးဆုံမေးမြန်းခန်းတစ်ခုမှာပြောထားတာကိုကိုးကားပြီးတော့ဖော်ပြထားတာဖြစ်ပါတယ်ဒီတွေးဆုံမေးမြန်းခန်းတချို့အပိုင်းတွေကိုတော့ရုရှားဆိုရရဲ့ Roosevelt ရုပ်တံလိုင်းကပြသခဲ့ပါတယ်အခုသတင်းပတ်အစောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်ကရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့ဥပဒေကြမ်းတရားကိုတညီတညွတ်တဲ့သဘောတူညီခဲ့ကြပြီးတော့ရုရှားနိုင်ငံပေါ်လက်ရှိရှိနေတဲ့တန်ခတ်ပိတ်ဆို့မှုတွေကိုမဖြေလျှော့ခင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်ရဲ့အတီးပြုမှုကိုရယူဖို့လိုအပ်တယ်ဆိုပြီးတော့လည်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂရဲကိုနှုတ်ထွက်မဲ့ပြည်တွင်ရဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်လုပ်ပြနိုင်ရင်သိတ်ကောင်းမှာပဲလို့သိတ်ကောင်းမှာဖြစ်ပေမဲ့အဲ့ဒီလိုနှောက်ပြန်သွားနိုင်မဲ့အခြေအနေမတွေ့ရဘူးလို့ဂျမန်စီးပွားရေးဝန်ကြီးပရီဂီတီဆူဖရီက Reuters သတင်းဌာနကိုပြောပါရယ်။ဥရောပသမဂ္ဂဟာပြည်တွင်နိုင်ငံအတွက်ဆက်လက်ပြီးလမ်းဖွင့်ထားဆဲဖြစ်တယ်လို့ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဟာလည်းအဆုံးသတ်သေးတာမဟုတ်ဘူးလို့ဂျမန်ဗန္ဒရေးဝန်ကြီး Voicekan Chamfle နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ပေးခဲ့တဲ့မှတ်ချက်တွေနဲ့အလားတူမှတ်ချက်မျိုးလိုပဲဂျာမန်စီးပွားရေးဝန်ကြီးရဲ့စနေနေ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။ Debrisix လို့ခေါ်တဲ့ဥရောပထဲကနေပြည်တွင်ခွဲထွက်ရေးကိစ္စဆုံးဖြတ်ချက်ပြောင်းပြန်လုပ်လို့ရရင်သိတ်ကောင်းမှာဖြစ်ပေမဲ့ဒီကိစ္စလက်တွဲဖြစ်လာဖို့တိတ်မရှိတဲ့အကြောင်းပြည်တွင်ခွဲထွက်ရေးညှိနှိုင်းဆွေးနွေးမှုဒီအစီအစဉ်တိုင်းနှစ်ဖက်စလုံးကဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းဒါဟာလွယ်ကူတဲ့ကိစ္စမဟုတ်တယ်လို့ပေးဆက်မှုတွေလည်းရှိနိုင်တယ်လို့သူမကပြောပါရယ်။ဥရောပတွေကလည်းပြည်တွင်ခွဲထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူမအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့ဥရောပအတွင်းအကြီးမားဆုံးစီးပွားရေးတိုင်းပြည်တစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးထိခိုက်မှာထက်ပြည်တွင်ရဲ့စီးပွားရေးပိုပြီးထိခိုက်သွားဖို့ရှိတယ်လို့လည်းဂျာမနီစီးပွားရေးဝန်ကြီးကပြောပါရယ်ရှင်။
ဂျေရုဆလင်မြို့ဟောင်းနားမှာပါလက်စတိုင်းလူမျိုးသုံးယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမြေတူတီဆုံးသွားပြီးတော့လုံခြုံရေးတပ်ဖွဲ့တွေကအဲ့လူကိုပြန်ပစ်ခဲ့တာကြောင့်တီဆုံးသွားခဲ့ပါတယ်။ IS အင်္ဂါမေအစွန်ရောက်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောနေပေမဲ့ပါလက်စတိုင်းစစ်သည်ကြောင့်ဒီဘက်ကရောအစ္စရေးရဲတပ်ဖွဲ့ဘက်ကပါဒါဟာ IS ရဲ့တိုက်ခိုက်မှုမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်ဒမတ်စကပ်ဂိမ်းနားမှာတောက်ကြနေကတိုက်ခိုက်မှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအတွင်းတတိယမြောက်တောက်ကြနေမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါပထမတိုက်ခိုက်မှုကတော့ပါလက်စတိုင်းလူမျိုးနှစ်ယောက်ကရဲတပ်ဖွဲ့ဝင်တွေကိုတနက်နက်ပစ်ခတ်ခဲ့တယ်လို့ဒါနဲ့လည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့ဟိုပါလက်စတိုင်းလူမျိုးတူကနေဇက်လုံချိုရေးတာဝန်ယူထားတဲ့အစ္စရေးရဲမေကိုဒါနဲ့ထိုးခဲ့တာကြောင့်အသက်23နှစ်အရွယ်ဟာဒါစ်မကောဆိုတဲ့ရဲမေတေဆုံးသွားခဲ့ပါတယ်ဒီတိုက်ခိုက်တဲ့လူ3ယောက်ကိုလည်းအစ္စရေးဘက်ကပြန်ပစ်ခဲ့တာကြောင့်သေဆုံးသွားခဲ့ပြီးတော့အဲ့3ဦးစလုံးဟာဂျော်ဒန်မြေနောက်ဖက်ကန်ရမာလာမြို့နာက18နှစ်နဲ့19နှစ်အရွယ်ပါလက်စတိုင်းလူမျိုးတွေဖြစ်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်အစ္စရေးတပ်ဖွဲ့ဝင်2ဦးနဲ့အနားမှာရှိတဲ့ပါလက်စတိုင်းလူမျိုးတူပါဝင်4ဦးတရားရခဲ့ကြပါတယ်ခင်ဗျာ
ဗင်နီဇွဲလာဆိုရှယ်လစ်သမ္မတနီကိုလတ်စ်မာဒူရိုကိုမျက်နှာသာပေးကြရဲဆိုပြီးအကြီးတန်းတရားသူကြီးတွေကိုတရားစွဲဆိုမဲ့ကိစ္စအပေါ်စစ်ဆေးဖို့ရှစ်နေကျုပ်ရဲ့တောင်းဆိုချက်ကိုဗင်နီဇွဲလာဘဟုတရားရုံးကပယ်ချလိုက်ပါတယ်ဒါဟာအခြေအမြစ်မရှိဘူးဆိုပြီးတောက်ကြနေကအဆိုပြုချက်ကိုဘဟုတရားရုံးကပယ်ချလိုက်တာပါရှစ်နေကျုပ်လူဝီဇာအော်တေဂါဒီယာရဲ့အဆိုပြုချက်ထဲမှာတရားသူကြီးတွေရဲ့မာယွင်းလှုပ်ဆောင်ချက်တွေတခုမှဖော်ပြထားတာမရှိဘူးလို့လည်းဘဟုတရားရုံးကပြောပါတယ်အဲ့ဒီတရားသူကြီးတွေကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့ဒီယာကဆွတ်ဆွဲထားတာပါဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ရေးဆွဲတိုက်ပြုတ်ပြီးပြုတ်တော့အစိုးရခေါ်ယူကိစ္စတက်တမလို့ရာဆွဲပုံဆိုင်မှာထောက်ဆောင်ဖြစ်ပါတယ်အနာရှိတဲ့နိုင်ငံအုပ်ချုပ်တွေကတော့ပြန်လည်တုံးသက်ပြင်ဆင်ဖို့တောင်းဆိုတာအစဉ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီသလိုတရားမဝင်ဘူးလို့လည်းဒီယာကပြောပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘော့ဂ်ပြည်နယ်မှာအာဖဂန်တပ်ဖွဲ့ဝင်တစ်ယောက်ကအမေရိကန်တပ်ဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာတနက်နဲ့ပစ်ခတ်ခဲ့တာကြောင့်၄ယောက်ကပြောလိုက်ပါတယ်စစ်ချေတိုက်စခန်းထဲမှာအာဖဂန်စစ်သားကပစ်ခတ်ခဲ့တာကြောင့်အမေရိကန်တပ်ဖွဲ့ဝင်၄ဦးသေဆုံးသွားခဲ့တာဖြစ်ပြီးဒီကိစ္စကိုစုံစမ်းဟင်းတပ်ဖွဲ့ပြောခွင့်ရအဗ်ဒူအရမ်ကပြောပါတယ်ဒါပြင်တနက်နဲ့ပစ်ခတ်ခဲ့တဲ့အာဖဂန်တပ်သားလည်းသေဆုံးသွားတယ်လို့အာဖဂန်တာကာဝဲဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဒီပြက်ကတ်မှုဟာအထူးတပ်ဖွဲ့ရဲ့သူကလည်း FIFA ကိုပြောပါတယ် FIFA Confederation Cup လို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုဒီကနေ့မှစတင်ဖွင့်လှစ်မှာဖြစ်ပြီးတော့အဖွင့်ပွဲအဖြစ်နဲ့အင်ရှင်ရုရှားနဲ့နယူးဇီလန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
Natasha ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမြန်မာရွှေ့ပြောင်းစာတင်ကျောင်းတွေက10တန်းဖြည့်ဆို့သူကျောင်းသားတွေရဲ့အောင်ချက်ရာနှုန်းအတော်လေးနှိမ့်ချနေတဲ့အခြေအနေကိုပြောပြပေးမှာပါ2019ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာကရင်ပြည်နယ်စာစစ်ဌာနမှာမြန်မာရွှေ့ပြောင်းစာသင်ကျောင်းကကျောင်းသားပေါင်း96ယောက်ဝင်ပြီးတော့ဖြည့်ဆို့ခဲ့တာမှာ 16.68 ရာခိုင်နှုန်းအောင်မြင်တဲ့အကြောင်းမြေရွှေ့ပြောင်းမြန်မာဆရာဆရာမများအစည်းအုံကပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရွှေ့ပြောင်းစာသင်ကျောင်းပေါင်း82ကျောင်းအနက်အထက်တန်းအဆင့်ဖွင့်ထားတဲ့မြန်မာရွှေ့ပြောင်းစာသင်ကျောင်း2ကျောင်းကကျောင်းသားဥယျ100ကျော်လောက်ဟာစက်မွဲဖြည့်ဆို့ဖို့တင်ထားပေမဲ့စက်မွဲစစ်တဲ့အခါမှာတော့96ယောက်သာ2016-2019ပညာသင်တဲ့မှာမြမအစိုးရစစ်တဲ့ဆယ်တန်းဆက်မှုပဲကိုမတ်လ10ရက်နေ့မှာကရင်ပြည်နယ်မြောက်ဦးရီမြို့မှာတွားရောက်ဖြည့်ဆို့ခဲ့တာပါဂျွန်လ18ရက်နေ့မှာတော့အောင်စင်းထွက်ချိန် 16.69 ရာခိုင်နှုန်းအောင်မြင်ခဲ့ကြောင်းရှစ်ပြောင်းမြန်မာဆရာဆရာမများအဖွဲ့ရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ
်။ကျွန်တော်တို့ရှေ့မဲဆောက်အခြေဆိုင်ရှစ်ပြောင်းကျောင်းကြီးဆယ်တန်းဆောင်မှုဆယ်တန်းတက္ကသိုလ်ဝင်ဆောင်မှုဘက်ကိုဝင်ဖြေကြတယ်။ဒီနေ့ပြီးခဲ့တဲ့နေ့ပေါ့နော်ဝင်ဖြေခဲ့တာ96ယောက်စုစုပေါင်း96ယောက်ရှိတယ်။96ယောက်မှာ16ယောက်အောင်တယ်။ရာခိုင်နှုန်းအဖြစ် 16.69ကြိုင်လုံးရှိတယ်ဒီလိုဖြေဆိုတဲ့နေရာမှာကလေးတွေတော့ကောကျောင်းကျောင်းတော့ကောအရင်ကိုအခက်ခဲနဲ့ရုံးကြံပြီးတော့ဖြေဆိုရခြင်းဖြစ်တယ်။နောက်ကြောင့်လဲဆိုတော့စာသင်နည်းဒီစာမေးပွဲဝင်ဖြေဖို့ဆိုတာကကျွန်တော်တို့ဒီမှာပြည်စုံနဲ့ဆရာဆရာမဥည်အလုံးလောက်ကျောင်းတိုင်းမှာမရှိသလိုကလေးတွေအတွက်လည်းမိသားတွေတကပံ့ပိုးတဲ့အနေထားလဲအားနည်းမှုတစုံတရာရှိတယ်အထူးသဖြင့်အကြောင်းတွေရက်တည်ဖို့ပေါ့နော်ပြီးခဲ့တဲ့2016စာတင်နှစ်မှာဆိုရင်ကျောင်းပေါင်း14ကျောင်းကကျောင်းဆက်လက်ဖွင့်နိုင်ဖို့အတွက်အရန်ကိုဆရာတွေလစာအတွက်ကိုအရန်ကိုအခက်အခဲတွေနဲ့ကြုံတွေ့ရတယ်ဒီလိုအခက်အခဲတွေရှိတဲ့ကြားကဒီလိုကျောင်းတွေဆက်လက်ရက်တည်နိုင်ဖို့အခက်အခဲတွေရှိတဲ့ကြားကနေပြီးတော့ဒီအစိုးရစစ်ဆောင်မှုကိုဝင်ဖြေရခြင်းဖြစ်တယ်ဒါကြောင့်မို့
အောင်ကျအားဖြစ်ပေါ့နော်၆၆တသမာ၆ခွန်ရာဂိုင်နှုန်းမှာရှိခဲ့ပါတယ်လို့တနင်္ဂနွေလောက်အတိုင်းတာနဲ့အောင်ကျရာဂိုင်နှုန်း၃၃တသမာ၈၉ရာဂိုင်နှုန်းရှိရမှာတော့မြန်မာရှေ့ပြောင်းစာတင်ကြောင်းတွေကဆယ်ရက်အစိုးရစစ်စမွေးဝဲကိုကရင်ပြည်နယ်မြောက်ပြည်မြို့မှာဖြေဆိုခွင့်ရကြတာပါကရင်ပြည်နယ်တွင်မှာလည်းအောင်ကျရာဂိုင်နှုန်း၂၉တသမာ၄ခွန်ရာဂိုင်နှုန်းအောင်မြင်ခဲ့တဲ့အကြော ဒီခွန်များကတော့ထမင်းမှာနေဆက်မှာရွှေပြောင်းစာတင်ကြောင်းပေါင်း86ကျောင်းအနေနဲ့မြန်မာရွှေပြောင်းစာတင်ကြောင်း3ကျောင်းလောက်ပဲအထက်တန်းထိဖွင့်နိုင်ခဲ့တာပါဒီနှစ်မှာတော့အခက်အခဲအမျိုးမျိုးတွေကြောင့်ကျောင်းတော်မြန်များဟာရန်နာရမယ်အခြေအနေတွေရှိနေပါတယ်ပြီးခဲ့တဲ့နှစ်မှာတော့ရွှေပြောင်းကျောင်းသားတောင်းလေးတောင်ကျော်စာတင်ကြောင်းနေတာဖြစ်ပြီးဒီနှစ်မှာတော့ကျောင်းတွေခက်ခဲပြီးကျောင်းကမကျနိုင
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံရဲ့စက်မှုဖွံ့ဖြိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။စက်မှုဖွံ့ဖြိုးရေးစီမံကိန်းတွေကိုစန့်ကျင်စန္ဒပြသူတွေအပေါ်လက်ရှိချမှတ်ထားတဲ့တင်းကျပ်တဲ့ဥပဒေတွေကိုစစ်အစိုးရအနေနဲ့ဖြေလျှော့ပေးဖို့ထိုင်းနိုင်ငံကတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုဆိုင်ရာလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။2014ခုနှစ်မေလတုန်းကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရလာတဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကော်မတီ NCPO လို့လူသိများတဲ့ထိုင်းစစ်အစိုးရဟာတခြားဥပဒေစည်းမျဉ်းတွေကိုပြင်ဆင်နိုင်တဲ့ယာယီဖွဲ့စည်းပုံဥပဒေပုံမှန်တွေအပါအဝင်ပြင်းထန်တဲ့ဥပဒေတွေကိုချမှတ်ထားတဲ့အကြောင်းဘန်ကောက်မြို့ကနေ VOA သတင်းတောက်ရွန်ကော်ပင်ပေးပို့ထားတဲ့သတင်းကိုတော့မတ်ဤတန်စင်ကပြောပြပါမယ်ရှင်
။2016ခုနှစ်မှာထိုင်းနိုင်ငံဝန်ကြီးချုပ် Brian Chan Ocha ကဖွဲ့စည်းပုံဥပဒေပုံမှန်44ကိုတုံးပြီးတော့အခန်းကဏ္ဍတွေအများကြီးမှာအခြေခံစောင့်အောင်ဖွံ့ဖြိုးစေဖို့အတွက်တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကိုပြင်ဆင်လိုက်ပါတယ်။ဒီလိုပြင်ဆင်မှုခွင့်ပြုရတဲ့မှာလမ်းပတ်ဆက်သွယ်ရေးဆောက်လုပ်ရေးဆေးရုံဆေးမြောင်းဖောက်လုပ်ရေးစနစ်အပြင်အထူးစက်မှုဇုံတွေမှာစက်မှုဖွံ့ဖြိုးရေးကဏ္ဍတို့လည်းပါဝင်ပါတယ်။အစိုးရရဲ့အမိန့်တွေကအငင်းပွားပွဲရာဖြစ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်လုံးဆောင်နိုင်အောင်တွန်းအားပေးနေပေမဲ့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်အတွက်တော့အကာအကွယ်မပေးဘူးလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကပြောပါတယ်။လက်ရှိအစိုးရရဲ့အမိန့်တွေကလူအခွင့်အရေးကိုအပြင်းထန်ချိုးဖောက်နေပြီးတော့စီမံကိန်းကြီးတွေအကျိုးအတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့ကိုအလေးမပေးတဲ့အတွက်ဒီအမိန့်တွေကိုမပြင်ဆင်သေး၍ဒေတာကန်တွေရဲ့အခွင့်အရေးလှုပ်ရှားသူတွေအတွက်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ Community Resource Center အဖွဲ့အစည်းကရှေ့နေဆော်ရတနာမနီပေါ်ကပြောပါတယ်။အစိုးရရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဒေတာဖွံ့ဖြိုးရေးနဲ့အိန္ဒိယနိုင်ငံတွေကဈေးကွက်နဲ့အလှမ်းမီအောင်ထိုင်းနယ်စပ်ဒေတာအပါအဝင်နိုင်ငံတော်အထူးစမှုဆောင်ဆက်ကုထားရှိဖို့လည်းပါဝင်ပါတယ်။ကျောင်းမီးသွေးသုံးဓာတ်အားပေးဆက်ရုံတွေနဲ့ဇီဝလောင်စာသုံးဓာတ်အားပေးဆက်ရုံတွေအပါအဝင်ဓာတ်အားပေးဆက်ရုံပေါင်းတရာစင်ကျော်ဆောက်လုပ်ဖို့တခြားဖွံ့ဖြိုးရေးစီမံကိန်းတွေမှာစီစဉ်ထားပြီးဖြစ်ပါတယ်။စစ်ဆိုးရအာဏာရပြီးတဲ့ချိန်ကစပြီးတော့စန့်ကျင်ဆန္ဒပြသူတွေနဲ့လူစုဝေးတဲ့ပြည်သူတွေအပေါ်တင်းကျပ်တဲ့ဥပဒေတွေချမှတ်ဆောင်ရွက်နေတာပါဆန္ဒပြမှုတွေကိုတားဆီးတဲ့ဥပဒေတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေအပေါ်လူတွေရဲ့စိုးရိမ်မှုတွေပိုတိုးလာစေတယ်လို့ HRW လူခွင့်ရေးအဖွဲ့အာရှရေးရာတွဲဖက်ညွှန်ကြားရေးမှူး Phil Robertson က VOA ကိုပြောပြပါဗျာ
The essential freedom of space that used to exist for community organizations and
လူတိုင်းဝိုင်းဖွဲ့စည်းပြီးမှလူလူအနေနဲ့ကိုယ့်အမြင်တွေကိုယ့်စိုးရိမ်စိတ်တွေကိုထုတ်ပြောနိုင်တဲ့နေရာတစ်ဖြည်းဖြည်းညှော့နေလာပြီးလုံးဝပျောက်ွယ်သွားတာကြောင့်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုနိုင်တဲ့မရှိမဖြစ်လိုအပ်တဲ့အခွင့်အရေးမရှိတော့ပါဘူး
။ထိုင်းလူတော်ကချမှတ်ထားတဲ့ဥပဒေတွေနဲ့ကန့်သက်ချက်တွေကြောင့်လူဖွဲ့စည်းတွေအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာမလုံရှားနိုင်ဖြစ်နေတယ်လို့ International Rivers ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးပီယပောင်းဒီတက်စ်ကပြောပါတယ်
။ Freedom of expressionwhich is one of the most like fundamental freedom that
တဘာဝအရေးမြင့်တန်ရန်ဇာတဆိုင်ရာတဘာဝပတ်ဝန်းကျင်ရဲ့လူမှုရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုကအင်မတန်အရေးပါတဲ့အခြေခံလွတ်လပ်ခွင့်ဖြစ်ပါတယ်
ထိုင်းနိုင်ငံကအမျိုးသားဥယျာဉ်တွေကိုထိပါလာတဲ့သူတွေအထူးသဖြင့်ဒေတာတွင်စီးပွားရေးအာဏာရှိသူတွေပိုင်းနဲ့အပန်းဖြေစခန်းတွေကိုပြင်းထန်စွာရေးယူဖို့လဲအစိုးရကအမိန့်ချမှတ်ထားတာဖြစ်ပါတယ်။ဒေတာဒေတာတွေမှာစီးရင်နွမ်းပါတဲ့ကျေးလက်မိသားစုတွေအများစုရှိတဲ့ဒေတာကန်တိုင်းဝိုင်းတွေမှာတော့အစိုးရရဲ့အစီအစဉ်တွေအောက်မှာနေရာကနေဖယ်ရှားရမယ့်အခြေအနေကိုရောက်နေတယ်လို့လူခွင့်လှုပ်ရှားသူတွေကပြောပါတယ်။အထူးစမှုဇုံတွေနဲ့စီးပွားရေးလမ်းကြောင်းတွေပိုတိုလှုပ်ဆောင်ခြင်းဖြင့်အစိုးရအနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးစေဖို့ကြိုးစားနေတာဖြစ်ပြီးတော့မြန်မာ9ရက်ငွေကိုလက်ရှိနှစ်90ပေးထားရကနေ96နှစ်ထိတိုးဖို့လဲစီစဉ်ထားပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေရှေ့ဆက်တိုးလာတဲ့အမျှဒေသခံတိုင်းဝိုင်းတွေအပေါ်ကြီးမားတဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ Ecological Alert and Recovery Thailand အဖွဲ့ကညွှန်ကြားရမှုပန်ချောင်စာတန်းကပြောပါတယ်
The main concern is about the rapid and
ဒေသခံတွေအတွက်ထည့်ပြီးမစင်စားပဲစစ်မှုလုပ်ငန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုပဲအချိန်တိုးပြီးတော့တွန်းလှုပ်နေတာတွေကအဓိကစိုးရင်ရတဲ့အချက်ဖြစ်ပါတယ်
တင်းကျပ်တဲ့ဥတွေကြားကနေဒေသခံတွေကတော့သူတို့အတိုင်းဝိုင်းကိုထိခိုက်စေနိုင်တဲ့စီစဉ်တွေအပေါ်စန့်ကျင်ဆန္ဒပြမှုတွေကိုဆက်လှုပ်ဆောင်နေကြပါလူသွားများတဲ့ခရာဘီအပန်းဖြေစခန်းဒေသနာကကျောင်းမီးသွေးသုံးတအားပိတ်ဆက်ယုံဆောက်လုပ်ရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဒေသခံတွေနဲ့ခီးသွွားလုပ်ငန်းတွေကဆောင်ရွက်ခဲ့တာကြောင့်ဒီဆောက်လုပ်ရေးကိုခေတ္တရင်နာထားရပါတယ်ဤကဲ့သို့ခေါ်တဲ့ထိုင်းနိုင်ငံရဲ့လက်စစ်စွမ်းအင်အာဏာပိုင်အဖွဲ့အနေနဲ့ EHIA လို့ခေါ်တဲ့အရင်ကရှိပြီးသားတဘာဝပတ်ဝန်းကျင်ရဲ့ကျန်းမာရေးအပေါ်ရိုက်ခတ်မှုစစ်ဆေးမှုကိုဖျက်သိမ်းပြီးတော့ဒေသခံတွေရဲ့ပါဝင်မှုပိုများတဲ့စနစ်တကိုအစားထိုးသုံးဖို့ဝန်ကြီးချုပ်ပရာယုတ်ကပြောပါရယ်ခရာဘီဒေသမှာတန်ရှင်းစွမ်းအင်စီမံကိန်းလိုအပ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပြီးတော့ဒီတောင်းဆိုချက်အပေါ်လက်တလုံးမှာတော့စွမ်းအင်ဝန်ကြီးဌာနရဲ့တုံ့ပြန်မှုမဆိုတလောက်တာရရှိထားတယ်လို့ပြောဆိုထားပါရယ်ရှင်
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုမြန်မာတခွင်အစီအစဉ်ကိုစတင်နားဆင်ရပါတော့မယ်။အခုလိုမိုးရင်းကာလမှာသွေးလွန်တုပ်ကွေးရောဂါပိုးပြီးတော့ဖြစ်ပွားတတ်တာကြောင့်ယောဂဖြစ်စေနိုင်တဲ့ virus ကိုသေဆောင်လာတဲ့ခြင်တွေကိုသတိထားကြရမှာပါ။တုပ်ကွေးယောဂကအသက်အန္တရာယ်အတွက်တိတ်ပြီးတော့မစိုးရင်ရပေမဲ့သွေးလွန်တုပ်ကွေးယောဂကတော့အသက်ကိုရန်ရှာတဲ့အထိဒုက္ခပေးတတ်ပါတယ်။ဒါကြောင့်ကိုယ်ပတ်ဝန်းကျင်မှာခြင်တွေမပေါက်ဖွားနိုင်အောင်သတိထားဆောင်ရွက်ရမှာဖြစ်သလိုအစိုးရရဲ့တိုက်တွန်းနှိုးဆော်ချက်တွေကိုလည်းဂရုတစိုက်နဲ့နားထောင်ဖတ်ရှုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကပြောပြပေးမှာပါရှင်။
ခုလိုမိုးရာသီကာလမှာတော့တာမန်ဖြစ်နေတဲ့တုတ်ကွေးယောဂါနဲ့ချင်းခိုက်လို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂါတို့ကိုသတိထားရမှာပဲဖြစ်ပါတယ်။ဒါပေမဲ့တုတ်ကွေးယောဂါကတော့လူသက်အနေနဲ့အတွက်တိတ်မဆိုးရင်ရပေမဲ့သွေးလွန်တုတ်ကွေးယောဂါကတော့အသက်ကိုရန်ရှာတဲ့အထိဒုက္ခပေးတတ်ပါလေ။သွေးလွန်တုတ်ကွေးယောဂါဟာ15နှစ်အောက်ကလေးတွေမှာအဖြစ်များတတ်ပြီးလူကြီးတွေမှာလည်းဖြစ်တတ်တဲ့ယောဂါတစ်မျိုးဖြစ်ပါတယ်။သွေးလွန်တုတ်ကွေးယောဂါဟာဆိုရင်နေခင်းမှာကိုက်တဲ့ချင်းရဲ့ဒရေကနေတဆင့်လူကိုကူးဆက်ပြီးဖြစ်တတ်တဲ့ယောဂါပါ။ခြင်တွေကတော့ရေသေးတွေမှာပေါက်ဖွားတက်ပြီးအဲ့ဒီခြင်တွေကသွေးလွန်တုပ်ကွေး virus ကိုတည်ဆောင်လာကြတာဖြစ်ပါတယ်။ဒါကြောင့်ခြင်တွေပေါက်ဖွားတက်တဲ့နေရာအကြောင်းကိုတော့ကျေးဇူးကျန်းမာရေး foundation ဒုတိယဩဂတဒေါက်တာသိန်းဆွေကအခုလိုပြောပြပါဗျာ
။တဘောဝတရားရမိုးရေတွေပေါက်ပွားလာတဲ့ရေသေးတင်းနေတဲ့ဆိုရင်တော့ဖြင့်ဒီခြင်ပေါက်မှာပေါ့။အဲ့တော့ကိုယ်နေရာလဲရေသေးတွေကပေါအောင်လုပ်ပြရမှာပေါ့။မြောင်းနေပါလဲပဲသက်ဆိုင်ရအာခြေပြင်းနဲ့ပေါင်းပြီးတော့တချင်းလောက်အောင်ဒါသန်ရှိရဆိုတော့တခြားယောဂါတွေမှာကောက်ခဲလို့လုပ်တာပါသွေးလွန်တုပ်ကွေးကိစ္စတော့ဆောစောပြောလို့ရေကြီးပြီးတင်နေတဲ့နေရာမျိုးမရှိအောင်လုပ်အောင်ပေါ့နော်တောင်းတဲ့ဒေသတွေမှာရောက်တော့လဲထူးခြားတာပေါ့အိမ်ထဲမှာငပြောပြင်းနေဆိုင်ငပြောပြင်းအရိုးရဲ့အထက်မှာချက်ပေါက်တယ်သူ့ရဲ့ခွာရီကခွက်ကလေးလိုဖြစ်နေတော့အဲ့ထက်မှာရက်တင်းနေတယ်အဲ့ထက်မှာပေါက်တက်ပါတယ်ကျွန်တော်တို့ရင်ပြမပြောမယ်ဆိုရင်တော့တောမှာအိမ်တွေကအများအပြားနေရာဒီမှာဘူးစင်ထိုးထားတာပေါ့တခါဒီစဲပြတော့ရှိပင်လေးအင်းရှိမှာစိုက်ထားတာပေါ့အဲ့ခါမှာထောက်ထားတဲ့ဘိုးဘွားကရေတင်လေးရှိပါတယ်ဒါကျွန်တော်တို့ငယ်ငယ်ရဆိုတဲ့အဲ့ရောက်ပေါက်တာရင်တွေ့ရပါတယ်နောက်တစ်ခုကတော့ချမ်းတိုင်းနေမှာပေါက်တာရင်ရှိပါတယ်ဒါဟုတ်ဝလုံးသုံးတာကိုတချင်ထဲမှာပဲကျွန်တော်တို့ရဲ့ဟိုအမိုးပေါ်မှာတင်တာရဲ့ဥပါရဲ့တက်နေပါလေအဖုံးတွေပွင့်နေမယ်ဆိုရင်တော့ခြင်းတွေကဝင်ပြီးတော့ဥပြီးတော့ပေါက်ပွားတဲ့နော်ပေါက်ပွားစေတဲ့နေရာတွေဖြစ်မှာဖြစ်ပါတယ် ဒါဖြစ်နိုင်ခြေတွေကိုကျွန်တော်တို့ကပြောတာပ
ါ။သွေးလွန်တုတ်ကွေးမှာတော့ဗိုင်းရပ်စ်လေးမျိုးရှိတဲ့အတွက်တစ်ခါဖြစ်ပြီးရင်လည်းနောက်တစ်ထပ်ဖြစ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကလေးတွေဖြားနာပြီးဆိုရင်တော့တေချာစောင့်ကြည့်ပြီးလိုအပ်ရင်ဆေးရုံဆေးခန်းတွေကိုတော့ပြတင်တယ်လို့လည်းဒေါက်တာသိန်းဆွေကအခုလိုတိုက်တွန်းပါသေးတယ်
။ကော်ဝေးသုံးခန်းနေပြီးတဲ့အခါမှာယောဂဖြစ်လာတယ်။စောစောကုသဖို့လိုပါတယ်။သူ့ရဲ့ယောဂလက္ခဏာတွေကတော့ကြားရဲအဖျားရဲစိတ်တော်မကြည်ရပါဘူး။ပထမပိုင်းမှာအဒီဇက်ကလေးတွေပေါ်တဲ့အခါမှာပေါ်တယ်။အဲဒီအခါမှာကော်ဖီအောင်နေအန်တယ်။အဲတော့ဒီကာလမှာကလေးတွေကဖြားရတယ်လို့ဆိုတယ်။တွန်းတော့တကွေလာလို့စောင့်ကြည့်ဖို့လိုပါတယ်။ဒီလက္ခဏာတွေပေါ်လာတယ်ဆိုရင်တော့ကျွမ်းကျင်တဲ့ဆွေးုံဆွေးခန်းတွေရှောင်နေရှိလို့ပြဖို့လိုပါတယ်။စောစောပြရင်အတေလုံးဝမရှိပါဘူး။ကြောက်ကင်းမှုတွေပါတယ်။ဒါမှမဟုတ်လို့အမှုမဲ့မမဲ့နေပြီးတော့ကလေးဟာကြောင်ကန်းဖြစ်လာတဲ့တွေ့လာနေခေါ်တာပေါ့နော်။အဲ့ခါမှာဆိုရင်တော့ပို့ပြီးတော့ဆေးရုံမှာတင်ပြီးကုသပြီးတော့လိုအပ်တဲ့ကုထုံးတီးတီးနဲ့ဆောင်ရရတာဖြစ်တဲ့အတွက်ကြောင့်အစမသိနောက်ကျအတဲ့အန်တွေဆောင်ရပါတယ်ကလေးငယ်တွေဖြစ်တဲ့အတွက်ကြောင့်အမှန်တုန်းနေပါတယ်ဒါကြောင့်ဒါစောစောတိစောစောကုဆွဲဟာတယ်အရေးကြီးပါတယ်ဒါကြောင့်မိမိကလေးရဲ့အခြေအနေကိုကြည့်မယ်ကျွေးလို့ရှိရင်ဆေးရုံဆေးခန်းများဖို့လည်းတော်ဖို့လိုပါတယ
်ချင်းကြားတွေဟာနေရက်ကနေ9ရက်အတွင်းပေါက်ဖွားနိုင်တဲ့အတွက်ချင်ကြားတွေမပေါက်ပွားရအောင်ရေချင်းရေချမ်းတွေမရှိအောင်နဲ့အိမ်တွင်းအိမ်ပြင်ကဆုံးပစ်ပစ္စည်းတွေဖြစ်တဲ့အုတ်ကတားရအဟောင်းဆရာတွေကိုမြေရင်းတူပြီးညှုံ့နှံတင်တယ်လို့လဲကျမ်းမာရေးဝန်ထမ်းတွေကအကြံပြုထားပါတယ်။ရောင်တိုင်းဒေသကြီးကျမ်းမာရေးဦးစီးဌာနတိုင်းကျမ်းမာရေးဦးစီးမှုဒေါက်တာဝန်းလင်ကတော့ပြည်သူတွေအနေနဲ့လည်းအစိုးရရဲ့ထုတ်ပြန်ကြေညာချက်တွေပညာပေးတာတွေကိုဂရုတစိုက်နဲ့နားထောင်ဖတ်ရှုတင်တယ်လို့အခုလိုပြောပါတယ်
။အနေနဲ့အားလုံးပြည့်တဲ့အချိန်ပဲအလားလားပရက်ဒက်မီဒီယာတွေမှာလည်းဖတ်တဲ့လူလည်းလို့နော်ဇာတို့ visual media တွေမှာလည်းအဲဇာတို့အခွေတွေမှာလည်းထည့်တယ်မဟုတ်လားဒီနာပေးတွေလေထည့်ပါလို့လဲကြော်သွားတယ်ပေါ့နော်အဲ့လိုပဲဇာလန်တွေဇာတွေမှာထည့်ပါလို့လဲအဲ့နေရာလေးတိုင်းအဲဟိုဇာလန်လိုက်မကြည့်ရမှာဆိုလို့ပါပဲလေ energy ဆွေတာတဲ့အနေနဲ့ပိတ်ထားတယ်လို့ခင်ဗျာအဲ့ဒီကြမှာပြီးဖို့ကြောင့်လည်းဝင်ချက်တယ်ဟိုကနောက်ပိုင်းကြမှာလာပြန်ကြည့်မယ်လို့ဆိုတော့ဒီလိုစင့်နေရှိနေတယ်စင့်နေတဲ့အခါကျတော့အဲပေးပေမဲ့ရောက်ချိန်မှလည်းရောက်နော်အဲဒီဟာရလဲဒါသူတို့ရဲ့အချိုးအတွက်ပေါ့နော်လုံးပေးနေပါလားဆိုတာသူတို့ဒါငါတို့အတွက်ပါလားဆိုတာမြင်လာဖို့တို့တယ်အဲ့မြင်လာတဲ့တနေ့မှာကသူတို့ကဒါပူပေါင်းပါမဆောင်ရလာမှာဖြစ်တယ်ဒီခါတော့ကိုယ်ကျမ်းမာရေးကိုကိုယ်တိုင်ပဲဆောက်ရှောက်မှရဒုမဆဆောင
်တယ်။ဒါကြောင့်ပြည်သူတွေအနေနဲ့ချင်းတွေမပေါက်ဖွားနိုင်အောင်ကိုယ့်ဘက်ဝန်ချင်းမှာရေးတွေမရှိအောင်ပြုလုပ်တင်ပြီးအစိုးရအနေနဲ့လည်းရေမြောင်းတွေကိုရေစီးရေလာကောက်အောင်ပြုလုပ်ပေးတယ်နဲ့လို့တက်ဆိုင်ရာပညာရှင်တွေကအကြံပြုထားကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်။
မြန်မာတခွင်အစီအစဉ်ကိုခုလိုစနေနေ့ညဥပိုင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင် VOA ရဲ့စနေနေ့ညပဲအစီအစဉ်တွေနားဆင်နေကြတာဖြစ်ပါတယ် VOA ကိုဝေဖန်အကြံပေးစာတွေပို့ပို့လို့ရင်းပဲဖြစ်ဖြစ်တည်တချင်းတောင်းယူလို့ရင်းပဲဖြစ်ဖြစ်စာရိုက်ကတစင်ဆက်သွယ်လို့ရင် VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးမဲ့အစီအစဉ်ကတော့စနေနေ့ညတိုင်းနာဆင်နေကြတိုက်ရိုက်လေလံဆွေးနွေးကန်ဖြစ်ပါတယ်ဆွေးနွေးပွဲကိုကမကထပြုအစီအစဉ်ပေးတဲ့မအေးတန်တာကျော်နဲ့အတူထုတ်လုပ်သူမဆူမွန်တို့ရဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်ကိုအခုပဲစတင်ရအောင်ပါရှင
်မင်္ဂလာပါရှင်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မဒီညဆွေးနွေးမယ့်အကြောင်းအရာကတော့ဒီကြိုပြီးတော့လည်းကြော်ညာထားတဲ့အတိုင်းပါပဲဒီရန်ကုန်မြို့မှာမိုးနဲ့အတူရောက်လာတဲ့ဒီရေလွှမ်းမိုးတဲ့ဒဏ်ငိုလူတွေတော်တော်ခံနေရပြီးတော့ဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ဒီမိုးရင်းတစ်လျှောက်ဒီလိုမျိုးမိုးထက်ကြီးတဲ့အခါမှာရေလွှမ်းမှုခံဒဏ်လေပြန်ပြီးကြုံတွေ့ရနိုင်တာမလို့အဲ့လိုအခြေအနေကိုဘယ်လိုများကာကွယ်ဖို့အကောင်းဆုံးပြင်ဆင်မလဲဆိုတာကိုဆွေးနွေးကြမှာပါ။ကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့လိုက်လံဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေရောနောက်ပြီးပညာရှင်တွေရောအစိုးရတာဝန်ရှိပုဂ္ဂိုလ်ရောကိုရောဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ပင်တိုင်းဆွေးနွေးကြမယ့်အထက်မှာတော့ဥယျာဉ်အောင်ကိုဖိတ်ခေါ်ထားပါတယ်။ဥယျာဉ်အောင်မင်္ဂလာပါရှင်။
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဥယျံအောင်ကဒီမင်္ဂလာတောင်ညွတ်မြို့နယ်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ဒီမင်္ဂလာတောင်ညွတ်မြို့မှာရေးကြီးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီကာကွယ်ရေးလုပ်ငန်းတွေအတွက်လိုက်ပြီးတော့လိုက်လံဆောင်ရွက်နေသူဖြစ်ပါတယ်။ပြီးတော့ကျွန်မဖိတ်ခေါ်ထားတဲ့ထင်မှာဒေါက်တာအောင်မြင့်မော်ရှိပါတယ်။ဒေါက်တာအောင်မြင့်မော်ကြားရပါလား။မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ကြား
ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ဒေါက်တာအောင်မြင့်မော်ကရန်ကုန်မြို့တော်စီရင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနရဲ့ဒုတိယဌာနမှူးဖြစ်ပါတယ်။နောက်တူဦးဖိတ်ခေါ်ထားတဲ့အထက်မှာတော့ဦးတင်မောင်ဦးဖြစ်ပါတယ်။ဦးတင်မောင်ဦးကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့ရန်ကုန်အစိုးရစောင့်ကြည့်ရေးကိုရောပြီးတော့တိုင်းနယ်ပြည်နယ်တွေမှာဒီစီရင်သားရရေးရွေးကောက်ပွဲတွေဖြစ်ပေါ်ဖို့အရက်ဖက်အဖွဲ့အစည်းတွေကိုအကြံပြုလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ရန်ကုန် Watch အဖွဲ့ရဲ့အကြံပေးဖြစ်ပါတယ်။ဦးတင်မောင်ဦးမင်္ဂလာပါရှင်။
နော်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုကျွန်မပနာမမေကွန်လေးတွေခတ်တူမေးချင်ပါတယ်ဆိုတော့လောလောဆယ်ဒီရန်ကုန်မြို့မှာကြုံတွေ့နေရတဲ့ရေဘေးပေါ့နော်မိုးရွာလာတဲ့အခါမှာရေတက်လာပြီးတော့ကြုံတွေ့နေရတဲ့အခြေအနေလေးကိုဥယျာအောင်နည်းနည်းလေးအကျဉ်းချုပ်ပြီးတော့ရှင်းပြပေးပါရှင
်ဟုတ်ကဲ့နော်အဲကျန်တဲ့ရန်ကုန်မြို့ရေကြီးတာကတော့တော်တော်လေးကိုအားလုံးအားသင့်သွားတာပေါ့နော်အဲ့ဒီကျန်မိုးအများကြီးရွာတဲ့အချိန်ရဲ့ဒီတောင်းနေတဲ့ချင်းတော်ပြီးတိုက်ဆိုင်နေပေါ့နောက်တစ်ချက်ကဒီဥမာကျွန်တော်မင်္ဂတော်ကြီးမျိုးနေမှာဆိုလို့ရှိရင်ရေစုပြန်နေရှိရပြီလားပြီလားကြောက်ဘန်း300နဲ့ချီကုန်ဖျားရှိပဲမို့လို့နော်ဂျပန်နိုင်ငံကံပလန်းနေပြီးဆီလာတဲ့ရေတွေကအဲသူကရေလွဲတကားနေတစ်ဆင့်ကံတော်ကြီးတော့ဝင်ပါလေခင်ဗျဝင်နေဟိုအထိုင်လောက်ရေရတော့သူပုံမှန်တိုင်းစီးစင်းနေပေါ့နော်တော်မျိုးနေတယ်ဟုတ်အခုလွန်ခဲ့တဲ့ဒီစနစ်ကဒီဗီရှာဆိုတာလက်ထက်တည်းကစပြီးတော့လုတ်ခဲ့တဲ့စနစ်ပြဒါပေမဲ့လွန်ခဲ့တဲ့10နှစ်ကျော်ကာလမှာအဲ့ဒီရေလွှဲတကားကိုချုပ်ပစ်လိုက်ကြတယ်ချုပ်ပစ်လိုက်တဲ့အခါကျတော့ရွာသမားမိုးတွေကမိုးကြီးကြီးတဲ့လောက်ကျွန်တော်တောင်ကြီးမျိုးနယ်ကိုလွှမ်းခြုံသွားတယ်ပေါ့နော်အဲ့ဒီပြဿနာတစ်ခုပေါ့နောက်တစ်ခုကတော့တခြားမျိုးနယ်တွေမှာတော့ကျွန်တော်ရေစုကန်နေထားခဲ့တယ်ဗျရန်ကုန်မြို့ကနှစ်ခါမြို့ဖြစ်တယ်လို့ကျွန်တော်ကြားဘူးတယ်ပေါ့နော်မြို့ရဲ့အောက်မှာဆိုရေပိုက်တွေရှိတယ်ဒီကားတစ်စီးဝင်နေတဲ့နေသားရှိရပေါ့ဆိုတော့ဒီယာတွေကဟိုပျက်စီးယူရင်းသွားတယ်ပိတ်ဆို့သွားတယ်သူရင်ထင်းထင်းမှုအားနေခဲ့တယ်နေ့လူရှိမှုခံခဲ့ရတဲ့ခါကျတော့အခုလိုမျိုးအခြေအနေဆိုတဲ့ကြုံလဲလို့ကျွန်တော်ကလည်းယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကိုဥယျာအောင်ကျေးဇူးတင်ပါတယ်ဥယျာအောင်ထပ်ပြီးတော့မေးမြန်းပါမယ်ရှင်ဟိုကိုတင်မောင်ဦးအနေနဲ့ရောဒီရေပြီးခဲ့တဲ့တစ်ခေါက်ရေတော်တော်ဆွဆွရွရွကြီးမှုတွေမှာဒီဟိုပြည်သူတွေအနေနဲ့ဘလောက်ဟိုဒုက္ခဒုက္ခများပြီးစီးပွားရေးတွေရောဘလို့လဲပတ်မှုဟိုထိခိုက်ခဲ့ရလဲဆိုတာနည်းနည်းလေးပြောပြပေးပါရှင်
အဓိကကတော့ကျွန်တော်တို့ဟိုလေးဟိုတွားရေးလာရေးတွေကအရန်ဂျမ်းဖြစ်သွားတယ်ပေါ့နော်အဲ့တွားရေးလာရေးဂျမ်းဖြစ်တာအနေဖြင့်ဟိုနောက်ဆုံးလူမှုရေးပြိပခတွေပါကျွန်တော်တို့ကြုံတွေ့ရတယ်ဥပမာရေကြီးတယ်အကားရအတင်းဖြတ်မောင်းတယ်အဘေးရအိမ်တွေပျက်စီးကုန်တယ်အပျက်စီးကုန်တဲ့အခါကျတော့ဘေးရအိမ်တွေကအကားတွေကိုတားဆီးရနေရန်နေဖြစ်သွားတဲ့အဆင်ပေါ့နော်ဟိုလိုင်းပေါ်မှာဗီဒီယိုဖိုင်ကြီးတက်လာတဲ့အဆင်ကြီးရောက်တယ်ဥပမာတာမွေဝိုင်းထိပ်က Ocean Center ဆိုလဲအရင်နှစ်ကရေကြီးလုံးကအောက်ထဲကအကုန်ကြီးတွေကိုနဲ့ဆက်မှာအလက်ထရိုနစ်ပစ္စည်းတွေအကုန်ပျက်စီးကုန်တယ်ကားတွေရေမြုပ်တယ်အစသည်ဖြစ်ပေါ့နော်ကျွန်တော်တို့ဒီမီနီဖုန်းမှာရှိတဲ့ပင်လုံးထုတ်ထိတ်ထားဆိုရင်လည်းကျွန်တော်တို့အစဟိုဘောနော်ကပီတယ်ပေါ့အဲ့ဒီဥစ္စာရှိတဲ့နေရာဆိုတော့အဲ့လိုရေကြီးမြုပ်ခဲ့ဘူးပဲအစင်လာကြီးရှိတယ်ပဲအဲ့တော့ရေကြီးရှံမှုတွေကတော့ခဏတော့ပြောတယ်ပျက်စီးဆုံးဖြုတ်မှုတွေကိုဖြစ်စေတာတော့အမှန်ပဲ
Okay, ရှင်ဒီမှာဒေါက်တာအောင်မြင့်မော်မေးချင်ပါတယ်ဟိုပြီးခဲ့တဲ့တစ်ခေါက်ရန်ကုန်မြို့တော်မှာတော်တော်လေးဝမိုးရေကြီးပြီးတော့ဟိုတော်တော်ဆူဆူရွရွရေကြီးတဲ့အခြေအနေနဲ့ကြုံခဲ့ရတဲ့အချိန်မှာရန်ကုန်မြို့တော်စီပင်သားရရေးကော်မတီအနေနဲ့ဟိုဘာတွေများလိုက်ပြီးတော့ဆောင်အဓိကဆောင်ရွက်ပေးနိုင်ခဲ့ပါလဲရှင
်ဒီဆောင်ရွက်ပေးရဲဆိုတာလည်းပေါ့နော်ကျွန်တော်တို့ဒီရန်ကုန်မြို့ကိုဒီကြီးကနေကစားပါတော့ကျွန်တော်ဒီရန်ကုန်မြို့ကဒီလိုမျိုးကျွန်တော်တို့ဒီ capital ဆိုပြီးပေါ့အခုနောက်ပိုင်းမှာတော့ကျွန်တော်ဒီပေါ့နော်ဒီ economic ဖြစ်လာတယ်ဖြစ်လာတော့ economic development ရဆိုလို့ရှိရင်ကျွန်တော်တို့ဟိုကျွန်တော်မျိုးရပေါ့နော်ဒီ population တက်စတီးလာနားလာတယ်နားလာတဲ့ပြင်ပေါ့နော်ကျွန်တော်ဒီ business တွေနဲ့တင်တာကျွန်တော်ဒီဒါမျိုးတစ်မျိုးလုံးကိုဒီချုပ်ကြည့်မှာဆိုလို့ရှိရင်ဒါ retain bond လို့ဒီ water business ပေါ့နော်ဥပမာပေါ့နော်ဟိုဒီတုံးရင်းနေရာတွေတော့မိုးရွာတဲ့ချိန်မှာရင်းခိုးအောင်နိုင်တဲ့နေရာတွေအလုပ်ရှိခဲ့ပါတယ်အခုနောက်ပိုင်းမှာကျတော့ကျွန်တော်ဒီ population density နဲ့လာတဲ့အမြင်ဒီတော့လူလေးအိမ်သူတက်လာတော့ကျွန်တော်အဲ့ဒီနေရာတွေကအဲ့ဒါအိမ်ဖြစ်သွားတယ်အဆောင်တွေဖြစ်သွားတယ်ဌာနမတိဖြစ်ပါတော့နမနိချက်ကတော့ကျွန်တော်တို့ဒီဟို drainage system ပေါ့ drainage system ကကျွန်တော်ဒီဇာမမီးကြီးကိုစပြီးတော့မှကျွန်တော်ကလူကြီးကျွန်တော်တို့ဒီပေါ့နော်ဒီ3 day 3 day ကျော်နဲ့ကျွန်တော်ကဒီဖြစ်ပြီးတော့ဆန္ဒပြစနဲ့ district area ကိုကျွန်တော်တို့လုပ်ခဲ့တယ်အခုမှဒီဆန္ဒပြစနဲ့ district area အကင်းမှာကျွန်တော်ဒီ sub urban နဲ့ဒီ satellite township တွေမှာလူကြီးရာ9,800ကျော်ဖြစ်လာတယ်ကျနော်ဒီလိုပေါ်လို့ဒီနားလာတဲ့အခါမှာခုနကကျွန်တော်ဒီလွတ်ဒီလမ်းကြီးဒီအင်းကြီးဖြစ်သွားပြီးတော့မှသူကနေတော့မှဒီအကြီးနေလိုက်နေလိုက်နေလိုက်အဆောင်ကြီးဆောက်ဆောက်ဆောက်ဆောက်ပြီးတော့မှဒီပြည်နယ်တွေကခုနကကျွန်တော်ဒီတတိယနဲ့ဒီအောက်ကိုရောက်လာတယ်နောက်တစ်ခါဒီမိုးရွာတဲ့အချိန်မှာကျွန်တော်ကဒီကြီးရပစိုးတန်တက်တယ်နောက်တစ်ခါဒီ6နှစ်နောက်နဲ့မှကျွန်တော်ကဗာပြန်ဖြစ်လေတော့ဒီအားလုံးနေတော့မှဒီဒီဘဝနဲ့ပတ်ပါတဲ့တဲမိုးတွေကဲရရစ်ပတ်ဒီပက်လေတွေကိုဒီကစီရနောက်ကဒီကနေ့ဆက်တဲ့အမေကြီးကကျွန်တော်တို့ကနော် train line တွေမှာတော်လို့မှကျွန်တော် train line မှာကျွန်တော် open train ကြီးရှိတယ် bike ကြီးရှိတယ် open train နဲ့ bike နဲ့ဆက်ဆက်တဲ့နေရာတွေမှာပြစ်စုကမှဒီလိုရှင်းတတ်တာဖြစ်တယ်အဲ့ဒီမှာမွေးနေရတဲ့နေရာအဲတော့ဒီတုံးကသွားဆုံးကမွေးနေကြရတယ်ဆက်ဘလူးတက်တာရယ်အောက်ကမြေတန်းကြီးနေချောင်းနေရယ်ဘယ် level ကြီးတက်လာတယ်ပုံမှာကျွန်တော်ကရေးရနေကြမရှိတော့ဟောဒီ low level ဖြစ်တယ်ပုံမှာ low level area မှာ class ဖြစ်သွားတယ်ပုံအဲ့ဒီမှာကျွန်တော်ဒီတန်တဲ့ခြေကြောင်ကိုပြန်ဆောက်အောင်ရေးတောင်းသွားတာပုံအဲ့ကျွန်တော်တို့ဒီဒါရမောကျွန်တော်တို့ဒီကြက်ရဲ့ညီလာလာမှာကျွန်တော်တို့ကအမိုက်ကြီးပေါ့နော်ဒီဒီနောက်မှာထွက်တဲ့အမိုက်ကြီးကပါဒီဆင်းရဲစမတဲ့အမိုက်ကြီးကျွန်တော်တို့ပြုစုနိုင်တဲ့နေရာတွေကိုကျွန်တော်ဒီဆက်ကြီးဆက်နေဆက်လက်ပြီးစားနေတော့နော်သူများတွေလည်းများပါတယ်ကျွန်တော်တို့ပြန်ပေါက်ပြီးတော့ကျွန်တော်ရှင်းရှင်းကိုဖြစ်ခဲ့တယ်အဲ့လိုဖြစ်နေတဲ့အချိန်မှာလည်းကျွန်တော်တို့ကသက်ဆိုင်ရာမြို့နယ်တွေမှာ flat ဖြစ်တဲ့ area တွေမှာနောက်ဝင်နိုင်နေတဲ့ဒီပြုစုနေတဲ့အပေါက်တွေကိုကျွန်တော်ရှင်းရှင်းလေးဆောင်ရွက်ခဲ့ပါတယ်
ဟုတ်ကဲ့ဟိုဒီဦးဒေါက်တာအောင်မြင့်မော်ပြောလို့ပါဒီမှာတော်ရရှင်တရားလူမုံဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးထားတာပါဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိပြီးတော့တာဝန်သိတဲ့လူကြီးတွေဒီပြဿနာကိုရှင်းဖို့စ조사နေကြသည်လွယ်ကူတဲ့ပြဿနာမဟုတ်ပါတဲ့စီကံတကြအမိုက်ဆွပြင်းချင်းဖြင့်တောက်တနေရာကနေပြီးတော့ပါဝင်ကူညီကြပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီကိစ္စမှာဒီဟိုခုနကတော့လို့ရေတွေဆိုးတယ်ဒီမြောင်းနေရာလည်းကျင်းတယ်နောက်တော့ရေတွေ overflow ဖြစ်တယ်အမိုက်တွေကိစ္စလည်းဒီအများကြီးဒီတရောင်းတနေရာပါဝင်နေဆိုတော့စီးပင်းအနေနဲ့ဘလို့ဒီကိစ္စအတွက်ဘလို့အခက်အခဲတွေကြုံရလဲဆိုတာဒေါက်တာအောင်မြင့်မော်တနည်းနည်းလေးဖြည့်ပေးပါခက်ချင်းချင်းပါပဲရှင
်ဟုတ်ကဲ့ဒီတစ်ခါတော့ကျွန်တော်ဒီမှာတော့ဒီစီတမ်းနဲ့ဆက်ပြတဲ့အခါမှာဒီလိုရကျွန်တော်ဒီအမိုက်ဆိုတော့ဒီဆက်ပြတဲ့အခါမှာပေါ့နော်ဒီအမိုက်ဆိုတာကမိအတော့မျိုးဆုံးပြတဲ့ဖြစ်အမိုက်ကိုခေါ်တယ်ခေါ်တော့စီကံကဆက်ပြီးချင်တဲ့စီကံနဲ့ဆက်ပြီးချင်တဲ့အမျိုးရှိဆိုတော့စီကံကဆက်ပြီးတဲ့ကောင်မိမိချက်တဲ့အမိုက်ကိုအေးတဲ့ထဲမှာအဲဒီမှာသမတ်တဲ့အမိုက်ကိုမှတ်ကြမ်းလိုက်ခဲ့တယ်ဒါကစီကံကဆက်ပြီးတာပေါ့အခုအများဆုံးဘာလို့ဒီအများဆုံးဒီစီကံကဆက်ပြီးလို့မှအနည်းဆုံးဒီကနော်ကဒီကနော်ကပြောစီကံနဲ့အပိုင်းလမ်းကြရလို့ဖြစ်တယ်ဟောလမ်းပြီးလို့ဖြစ်တယ်ဆက်ပြီးစီကံကဆက်ပြီးစီကံပြထားပါတယ်စကားပြီးလို့စကားပြီးပြထားပါတယ်တက်စီကြီးလို့တက်စီတက်စီပေါ်မှာထားတဲ့အပြင်ကိုပြထားပါတယ်ကားစီးတဲ့လူကကားပေါ်နေပြစ်ချသွားတယ်။ဆန်ရစီးတဲ့လူကဆန်ရဝမ်းနဲ့ပြစ်ချသွားတယ်။အဲ့ဒါကညီကောင်းမှပြောပါတော့ဒီသွားတဲ့တမောလေးပေါ်မှာလည်းတမောစီးနဲ့ပြစ်ချသွားတယ်။ဒီအမှိုက်ကြီးကတော့ဒီကုန်းမှာရှိတဲ့အမှိုက်ကြီးကတော့မိုးရွာတဲ့အခါမှာရေကြီးနဲ့သူညီဆက်ရချောင်းနေရောင်းနေစမ်းနေတော့ဒီလိုစီးတော့မှတော့ပစ်ဆုပ်ဖို့ဖြစ်တယ်ပေါ့။ဒါဒီတော့ဒီစီကမဲအမှိုက်ကြီးပြစ်ချင်းကြီးခုနကရေကြီးရှင်ဟုတ်ကိုတပတ်တန်းနဲ့တော့မှာပေါ့နော်ဒီပုံပုံဆိုးရစီတဲ့ကဲ့ကျက်တယ်ပါလားမှန်ပါလားခင်ဗျာ
ဟုတ်ကဲ့ရှင်အဲဒါဒေါက်တာအောင်မြင့်မော်ဖြေကြားပေးတာပါကျေးဇူးတင်ပါတယ်ရှင်ဒီမှာကိုတင်မအူးကိုနည်းနည်းမေးချင်ပါတယ်ရှင်ဟိုအမိုက်ပြစ်တဲ့နေရာမှာစနစ်တကျပြစ်ဖို့လဲဟို
ပြည်သူတွေဘက်ကတာဝန်ရှိတာပေါ့နော်အဲ့လိုမျိုးစနစ်တကျမပြစ်ဖို့ဆိုပြီးတော့လည်းပြည်သူတွေအပြစ်တင်ခံရတယ်ဒါပေမဲ့တကယ်လည်းပြည်သူတွေအနေနဲ့စနစ်တကျပြစ်ဖို့ဆိုရင်ရောစီးပင်းသားရအနေနဲ့သူတို့စနစ်တကျပြစ်နိုင်မှုနေရာအကွက်အကွင်းတွေဖန်တီးပေးထားတာမျိုးလွယ်လွယ်ကူကူပြစ်နိုင်အောင်ဖန်တီးပေးထားတာမျိုးရောရှိပါလားဟိုအရင်အစိုးရခင်းတဲ့ဆိုင်ရင်အခုပြောင်းလဲမှုတွေလုပ်လာတဲ
ဟိုစီပင်ကဟိုကျွန်တော်တို့ပေါ့နော်ဟိုနေရာအားလုံးတော့ကျွန်တော်မသိဘူးပေါ့နော်တိုးတော်လေတော်တော်များများနေရာတွေမှာတော့စီပင်ကဟိုစနစ်တကျလေးအဲသူတို့အမှိုက်ပြတဲ့နေရာတွေတတ်မှတ်ပေးရတာရှိတယ်နော်တချို့နေရာတွေမှာလည်းအမှိုက်သိမ်းကားတွေနဲ့ဟိုသိမ်းဆီးကြတွေရှိပါတယ်တိုးတော်လေခဏတော့အမှိုက်ပြတဲ့အပိုင်းမှာအမှိုက်ကိုဟွန်းနော်အမျိုးအစားခွဲပြီးအဲပြစ်ဖို့အပိုင်းမှာတော့ကျွန်တော်တို့စီမှာတော့မအောင်မြင်ဘူးပြနော်ဥပမာတခြားနိုင်ငံတွေမှာဆိုရင်ဥပမာမိဖို့ကြောင့်ဆိုအမှိုက်ကတစ်မျိုးပေါ့နော်ဘလို့အမှိုက်ကတစ်မျိုးဆိုတာရှိမှာဒီနိုင်ငံမှာမအောင်မြင်ဘူးအဲ့ဒါလူတော်တော်များများကလည်းခဏတော့ပြောတယ်ကျွတ်ကျွတ်ကြီးနဲ့စနေကြဆုံးပြမယ်စားဘုံနေနဲ့အလွယ်တကူလာတော့တယ်ကျွတ်ကျွတ်ကြီးနဲ့ဆုံးပြရင်လည်းသက်ဆိုင်ရာဒီအမှိုက်ပုံမှာရှိတဲ့ဝန်ထမ်းကဒီတဲကသူရောင်းစားရလို့ရမယ်ပစ္စည်းတွေကိုအဲရှာပြီးလုပ်တဲ့အခါကျတော့ခဏတော့ပြောတယ်ဟိုစနေကြပေါ့နော်အမှိုက်တွေအမျိုးအစားခွဲပြီးရောဆုံးပြလို့ရမယ်ဆိုတဲ့အပိုင်းတွေကဒီနိုင်ငံမှာတော့ဟိုအောင်မြင်တာမရှိဘူးလူတွေကတော့ဟိုတော်တော်လေးစီကံမရှိတာပဲကျွန်တော်တို့နိုင်ငံမှာအပြောင်းလဲလို့အဘလူပဲကျွေးကြော်ကျွေးကြော်နော်တကယ်တမ်းအကောင့်တွေဖော်ဆိုတာဆက်ပါတယ်အဓိကကတော့လူတွေရဲ့ဟိုစဉ်းစားပုံတွေအပြုအမူတွေကအပြောင်းလဲနေတူလိုက်ပါလို့လေဟိုစိတ်ဓာတ်မရှိဘူးကိုကကျူးလာပြီးတော့အကျူးကြော်တွေဖြတ်ခိုင်းရင်ဟိုလက်ပန်းဖြတ်ပြစ်ခြင်းနဲ့ဆိုတဲ့လူမျိုးတွေနဲ့ကျွန်တော်တို့နိုင်ငံကအများစုဖွဲ့စည်းထားတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီအမှိုက်ပြဿနာမှာဟိုစီပင်ပါတခုတည်းကိုပဲကျွန်တော်တို့ကအပြစ်တင်မှုမထိုက်ဘူးလူတွေရဲ့နော်စီကံစနစ်တကျဟိုမလုပ်လို့တဲ့ကိစ္စတွေကလည်းကျွန်တော်တို့နိုင်ငံမှာအထူးကဒုက္ခပေးနေတယ်စီပင်ပါအပိုင်းကလည်းခဏတော့ကဒီတိုးတက်လာတဲ့လူကြီးနဲ့ဒီမြို့ပြစီမံကိန်းတွေကိုစနစ်တကျမလုပ်နိုင်ဘူးနောက်တစ်ခါကျတော့လုံဆောင်နေတဲ့လုပ်ငန်းတွေကလည်းပေါ်ပင်ပေါ့နော်ကျွန်တော်တို့ဟိုငါးပွဲရငါးစားချတဲ့အရေးကြီးတဲ့နေရာကိုလောလောဆယ်လာရေးကြီးပြီးကတော့အမှိုက်သွားရှင်းနေဆိုတဲ့ပုံစံမျိုးဖြစ်နေတယ်ရေးမကြီးခင်နှစ်လသုံးလကြိုပြီးတော့ဒီနေရာကမြောင်းနေဆိုစနစ်တကျဟိုကျတော့အမှိုက်ရှင်းတယ်ဆိုတဲ့ပုံစံမျိုးတွေမလုံနိုင်ဘူးအဲ့တော့ပြောရရင်တော့ဗျာအထွေထွေကတော့အားလုံးမှာတာဝန်ရှိတယ်လို့လည်းပြောကြပါတယ်ဟိုစီပင်တစ်ခုလည်းလည်းအပြစ်ဟလာကြီးသူတစ်ခုလည်းပဲအပြစ်ဆိုတာမျိုးလည်းမဟုတ်ဘူးအဓိကကတော့ဟိုကျွန်တော်တို့လူလူရဲ့အဲနော်ကျွန်တော်တို့ဒီအပြောင်းနဲ့အတူမလိုက်ပါနိုင်တဲ့စိတ်ပိုင်းဆိုင်ရာတွေကိုလည်းပြပြပြောင်းနေဖို့လိုအပ်မယ်လို့ထင်ပါတယ်ဒီအမှိုက်သိမ်းစနစ်တွေကတော့တိတ်ပြီးမထူးခြားပါဘူးနောက်တစ်ခုကတော့ဒီတန်ရှင်းပိုင်းဆိုင်ရာမှာလှုပ်လို့တဲ့အလုပ်သမားတွေရှားပါနေကြလဲအစီပင်ကတစ်ဖက်တစ်ခါရင်ဆိုင်နေရပါတယ်ဥမာဟိုတန်ရှင်းတွေရဲ့အင်ညာမျိုးတွေဆိုရင်ကျွန်တော်တို့ကြည့်ရတာတော့စိတ်မကောင်းဖြစ်စရာကောင်းပါတယ်เนาะတကယ်ကိုအနေစားဟိုเนาะအနေအခြေအနေမျိုးနဲ့သူတို့နေထိုင်ရတာပါအဲ့တော့ကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့အခြေအနေကဘဒုကိုအပြစ်တင်ရမှန်းတော့မသိဘူးဆိုတဲ့အနေထားမျိုးကျွန်တော်တို့တော့ဖိုက်နေပါတယ်လို့ပြောကြပါတယ်ဟုတ်ကဲ့ရှင်
ဟုတ်ကဲ့ရှင်ဖြစ်ကြပြည့်ရကျေးဇူးတင်ပါဒီမှာသရရှင်တယောက်ရေးထားတဲ့စာမှာတော့တိတ်ပန်တိတ်ပန်လို့သူရဲ့ Facebook အကောင့်ကတော့ဆိုပါတယ်သူကစနစ်ကြကြနဲ့ခင့်မိဖို့ဆိုရင်အဓိကကတော့အမှိုက်တဲ့နောက်တော့ရေမြောင်းတွေကောင်းအောင်လို့ရေရွက်သာရှိပြီးတော့ပြန်ဝင်ရေမရှိအောင်လုပ်ဖို့အဓိကရေမြောင်းတွေကောင်းဖို့ပါတယ်ဒါမှရေမတင်မှာမြေရေထောက်နေရင်မရပါဘူးလို့ပြောထားပါတယ်ဟုတ်ပါတယ်ဒီမှာမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကိုပြောထားတာနားထောင်ကြည့်ပါသူကဘာကြောင့်ရေးကြီးရလဲဆိုတဲ့အကြောင်းရင်းကိုသူ့ရဲ့ပညာရှင်ရှုထောင့်ကနေပြောထားပါတယ
်ကျွန်တော်တို့ရန်ကုန်မြို့ကတစ်မြို့လုံးတိတ္တာနဲ့တိတိကျကျကျွန်တော်တို့မှာရေမြောင်းရေပုံတို့ရေမြောင်းစည်ရင်းတို့ဘယ်ရေကနေဘယ်မြေမြောင်းကနေဘယ်လိုသွားနေပြီးတော့ဘယ်လိုစီးနေလဲဆိုတော့အဲ့လိုရေပုံတောင်မှဟိုကရန်ကုန်တစ်မြို့လုံးတည်းမရှိဘူးခင်ဗျာတိကျဟိုရေမြောင်းကြီးတွေတော့ရှိတယ်ရေမြောင်းကြီးတွေရဲ့စည်ရင်းတော့တော့ရှိတယ်နောက်တစ်ခုကလည်းဟိုအိမ်ဆောက်လို့ရလုပ်ငန်းတွေလည်းများလာတယ်ပေါ့နော်လူတွေကများတော့အိမ်တွေကဆောက်ကြတယ်လမ်းတွေကပေါက်ကြတော့ကျွန်တော်တို့ green area လို့ခေါ်တဲ့ရေမြေကြီးတွေကိုရေစိတ်ဝင်တဲ့ area ရဲ့ရာခိုင်နှုန်းကလည်းဖြည်းဖြည်းနည်းလာတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကြောင့်မလို့ရေမြောင်းတွေကိုပူပြီးတော့စီးကြတာတွေလည်းပါတော့ပေါ့နော်ဆိုတော့အဲ့ဒီအချက်ဒီအများကြီးကြောင်းမလို့ဒီကျွန်တော်တို့ရေကုန်မြို့မှာရေရှာကြတယ်ဒီရေကြီးကြတယ်ဆိုတာဟုတ်ပါတယ်ခင်ဗျာ
Okay, Daga Dada Chole to Yipinashin Shurangani Pio Doraba. Tima Mingla Tang Yumyo Neho Yangunai Lodo Kuzile, a mapsite Uyan Ninega, D. Drue, Munema, D. Yezili, Yila, Kang, Lunabra, Yiri, Mittin, Yimichi, and Tikasa, Blup, Shimles, Radre, Joban Muri, Loni Ravado, Tadamo Barri, Jobanile, Chiniga, Blue Shilesra, Neneliku, Yang, Pio Piapi, Vasia.
ဟုတ်ကဲ့မှာအဲ့ဒါအကြောင်းမပြောခင်မှာကျွန်တော်တို့တပီအားလုံးကစနစ်တကျဖြည့်စည်ခံခဲ့ရတဲ့အကျိုးဆက်တွေကဒီလားလူတွေရဲ့အတွေးခေါ်တဲ့ယူဆတွေနောက်တိုက်ပြီးရဲ့လက္ခဏာရတဲ့အကုန်လုံးကလုံးဝတဲ့နှစ်ပေါင်း၄၀၀ကျော်စာပြီးစနစ်ကျဖြည့်စည်ခံခဲ့ရတဲ့အကျိုးဆက်တွေအခုကျွန်တော်အားလုံးခံစားနေကြရတာပေါ့နော်ဒီလိုသာကမိုက်ကိုစနစ်ကျပြတ်မဲ့သူအမျိုးကျွန်တော်တို့တပ်တဲ့တတိ င်းအင်အားကိုချုပ်ပစ်လိုက်တယ်ချုပ်ပစ်လိုက်တဲ့အခါမှာဒီလိုအပြောင်းအလဲနဲ့ကြုံတဲ့အခါမှာသူကဘာလို့မှမသိဖြစ်တယ်ဒါလည်းကျွန်တော်တို့ကပြည်ပေါ်ကနားလဲပါတယ်နောက်တစ်ချက်ကဥပဒေရေစုကံပြန်ဖော်ဖို့လိုအပ်တယ်ဗျဒါစနေရချက်စီးစီးကငရတယ်မှာပါလေကသူတို့တူရဲ့ပုံကိုရေးကြိုးစီးပွားအတွက်စီးပွားရေးသမားတွေနဲ့ပေါင်းပြီးတော့ပို့ဆိုပက်ကက်တွေလုံးခဲ့တာဒီခါးသီးမှုတွေကိုအခုခံစားနေရတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့တူရဲ့ဒီအခုလက်ရှိတောင်ကြီးမြို့နယ်မှာဒီပြည်ရလက်ထက်တွေကထားခဲ့တဲ့ရေလွဲတကားပေါ့နော်ဟိုဒါကိုလုံးဝစနေကြုံနဲ့ဖြုတ်ပြလိုက်တဲ့အဲ့ဒီရဲ့စိုးမွေကိုကျွန်တော်တောင်ကြီးမြို့နယ်တွေလုံးဝစခံစားနေရတာပေါ့ကျွန်တော်ဒါကမဖြစ်တဲ့ကိစ္စဒီတော့ကိုကျွန်တော်မြို့တော်ဝင်စီကိုကျွန်တော်ရိုက်သားရဲ့ဓာတ်ပုံတွေရဲ့ကျွန်တော်ရဲ့သဘောထားတွေအနောက်သူတို့ဘယ်လိုလုပ်မျိုးလုပ်ရင်ပိုစင်ပြင်းနေတယ်ဆိုတဲ့အကြံပြုချက်တွေကိုကျွန်တော်သူတို့စဉ်းစားပြီးမှဖြစ်ပါတယ်မှာနောက်တစ်ချက်အမိုက်ပြတဲ့အခါမှာလည်းစနစ်တကျဆွတ်ပြဖို့လိုအပ်ပါတယ်အရာကတည်းကအစိုးရကတောင်းယူလို့မရဘူးလေလက်ရှိအနေထားရပွင့်လင်းပြောမယ်အစိုးရကပြတယ်ဝန်ထမ်းရနေအောင်အဲ့ဒီမှာပြင်းပြောလဲကိုလိုလားလူတွေရှိသူတို့ပြင်းပြောလဲကိုမလိုလားတဲ့အရင်တော့လို့လိုလိုနည်းနဲ့လုံနေတဲ့ခိုးချိုးနေတဲ့လူတွေလည်းရှိရဲ့ဗျ။ဆိုတော့အခုလက်ရှိကအားလုံးဟာအခက်အခဲကြက်တဲ့ကြီးလည်းရှိနေတယ်။ရှိနေတဲ့ကောင်မှာအဲတက်ဆိုင်ရာအစိုးရဖြစ်စီ၊စီနယ်ဝန်ထမ်းဖြစ်စီ၊အဲကျွန်တော်တို့ဒုချစ်တယောက်ချင်းဖြစ်စီ၊နောက်ပြည်စီလူလူကလည်းဖြစ်စီဝိုင်းဝန်းပြီးတော့ကိုယ်တော်ဝင်ကိုယူပြီးတော့ကိုယ့်မိုက်ကိုကိုယ်စနစ်ကြပြစ်မယ်ဆိုလို့ရှိရင်တော့အထက်လောက်အဆင်ပြေနိုင်တယ်။တစ်ဖက်ကလည်းအပြည်စီလူလူကစနစ်ကြအမှတ်ပြုံနဲ့ပြည်လေတော့မပြည်လေဘူးဗျ။တစ်ဖက်ကအစိုးရဘက်ကလုံအောင်လဲတာဝန်ဝေတရားတွေအများကြီးရှိရဲ့ဗျ။အဲပြည်သားချင်းနဲ့တိုင်းမဆိုးနေမယ်နောက်ဟိုနိုင်ငံတကာအထူးဆုံးရှိနေတဲ့တကယ်စနစ်တကျမမကန်ကန်နဲ့စေတနာပါပါမဲ့လုံးမဲ့ပညာရှင်တွေကိုအဲလက်တော့ခေါ်ပြီးတော့စစ်တေချာလေးဆောင်ရွက်ပြင်တယ်ဗျအဲ့ဒါမှအဆင်ပြေလိမ့်မယ်နောက်မှဆိုကျွန်တော်တို့ကအရင်ဆုံးအလို့ဆိုဟန်ပြအင်းနေကျွန်တော်ပြန်နှံ့ခဲ့ရတာပတ်စံတွေကကုန်သွားတယ်ဒီပတ်စံတွေကလူတွေအခွန်အခကြီးချိုးမြတ်စရာတွေဒါတွေနဲ့ကျွန်တော်တို့တကယ်အခုလက်ရှိမပြတ်ကြည့်နေပါတယ်စနစ်တကျငွေကုန်တော့အကျိုးဖြစ်စီဖို့အတွက်ကျွန်တော်တို့အားလုံးကဝိုင်းဝန်းဆောင်ရွက်မယ်အနေထားရှိပါတယ်ဆရာ။
ဟုတ်ကဲ့အဲဒီမှာကိုရဟုတ်ကဲ့ကိုရအောင်ဒီမှာဖြတ်မေးစင်းနဲ့ရှင်းချင်ပါရဲ့ဟိုတော်ရရှင်တရား breeze ဆိုတဲ့တော်ရရှင်ကလည်းစာရေးလာလို့ပါ။ तू ကရေးကခဏနေပြန်ကြတာပဲတဲ့။အခုဆိုရင်ဒီဟိုစာမြန်မာနိုင်ငံဒီသဘာဝဘေးအန္တရာယ်နောက်ပြီးရေးကြီးရဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဟိုစာငွေတွေအများကြီးလှူမယ်ဆိုတဲ့သတင်းပေါ်မှာမူတည်ပြီး तू ကပြန်ရေးလာတာပါ။အဲ့တော့ငွေတွေကုန်ခံပြီးတော့ပြင်လဲနောက်နေ့ရေးမကြည့်တော့ဘူးလို့အာမမခံနိုင်ပါဘူးတဲ့။မိုးရသည်ရေးကြီးလိုက်ငွေကုန်ပြီးတော့ဖြည့်ရှင်းလိုက်နှစ်တွေဖြစ်လာခဲ့တာနှစ်တွေမနှဲတော့တဲ့တူတူထားလိုက်ပါတော့ဆိုပြီးတော့ तू ကစာရေးလာပါတယ်။ပြီးတော့ဒီလူရဲ့စာကိုကြည့်ရတာမှာဟိုလူတို့ရဲ့ယုံကြည်မှုတော်တော်လေးကိုညော့နေနေတဲ့ပုံရှိပါတယ်ရှင်။ဒီတော့ဟိုဒီလိုကိစ္စမျိုးတွေပေါ့လေဟိုအခြေခံဟိုတဘာဝဘေးအန္တရာယ်ဖြည့်ရှင်းတဲ့ကိစ္စအစားဒီလူတို့ရဲ့ယုံကြည်မှုဟိုလူတို့ကလည်းပို့ပြီးတော့ပါဝင်လာအောင်ခုနကတော့လို့စနစ်အမိုက်ကိုစနစ်တကျပစ်ကြတာမျိုးပေါ့လေလူတို့ကိုယ်တိုင်ကပါဝင်လာအောင်လာပြီးတော့လူတို့ကလည်းဒီတာဝန်ရှိသူတွေရဲ့လုပ်ရပုံမှာယုံကြည်မှုပြန်ပြီးတော့ရှိလာအောင်လို့ဘယ်လိုများလှုပ်ဆောင်နိုင်မလဲရှင
်ဟုတ်ပါတယ်မအရင်တုန်းကတော့ဟုတ်ခဲ့ဘူးလေပေါ့နော်တော့ဘေးအန္တရာယ်ကြောက်ပြီးသလိုရှိရင်အဲကိုလေးလေးနဲ့စေတနာအပြည့်နဲ့ဆောင်ရွက်တာမျိုးအားနဲ့ချက်ရှိခဲ့တယ်အဲဒီတော့အားလုံးပေါ်ပြကျွန်တော်လည်းပါပါပေါ့အကုန်လုံးကဖလားကြီးတွေကံလူခံပြီးရေးပေးတဲ့နေရာတွေတဘာဘေးကနေတဲ့နေရာတွေကျွန်တော်တို့လူတန်းကြရတယ်ပေါ့အခုဒီကဆိုးရွားတဲ့လက်ထက်မှာဒီတဘာဘေးကနေဖြစ်တော့မယ်ဆိုလို့ရှင်ဖြစ်တော့မယ့်နေရာကိုကြိုပြီးတော့အဲကယ်ဆယ်ရေးတီထားပေးရမျိုးပေါ့နော်ဒါတွေကိုကျွန်တော်တွေးရှိလာတယ်ဒါကပြောင်းလဲမှုတစ်ခုပေါ့နောက်တစ်ခါဒီရေနှောင်းဖွာနဲ့ပတ်ပြီးကျွန်တော်ကရေနှောင်းအမိုက်ကြီးရှင်းနေုံနဲ့မလုံလောက်ဘူးဗျကျွန်တော်ရန်ကုန်မြို့မှာလေအဲအရင်တော့လူကြီးတွေနဲ့အရင်တော့မြောင်းရည်အတွက်လည်းအခုလူကြီးရည်နဲ့အမိုက်ရည်အတွက်လည်းမြောင်းရည်တွေကတိတ်ပြီးတော့ဟိုမြောင်းတွေကထက်ပြီးတော့ဟိုချက်ကားလာတာမျိုးချက်ပြီးတော့ဖော်ထုတ်တာလည်းမတွေ့ရဘူးဗျ။အဲကျွန်တော်အရင်ကတော့လေဒါအားလုံးနဲ့ဆိုင်နေဗျ။အဲစီရင်သားကြီးကပြောလို့မရဘူးပေါ့နော်။ခုနကပြောသလိုမျိုးသူတို့လည်း ซ้อนชิดเดียวยุ่งกันเนี่ยตุ๊กชี้อะไรกูจะว่าสู้เอาเพื่อนเนี่ยรู้ว่าเด็กเสียงเนี่ยยังรู้ปีเลยแล้วที่จะจะน้องเนี่ยดูได้กี่มาเลยยี่จีดังกันนู้นที่ดูได้เสียงมูดาลูกอ่ะบ่าเลยตุ๊กชี้ชิมว่าชิมแบบบ่ได้มาวิ่งวิ่งออกไม่ยอมมาชาลูกเองส่งวันนี้เลยแต่ยังเนี่ยตุ๊กว่ายังไม่ได้ตายลับไปอีกด้วยอันนี้จะจู่ยี่ชิดเดียวพี่ละแล้วตุ๊กชี้เอลูนิมุนเนี่ยบ่ได้พี่จีนอ๋อจังเกอร์เนี่ยบ้านลูกออกมาจ ဒီလိုလည်းပတ်သက်ပြီးတော့လူမျိုးစံစားခွင့်တွေနေအိမ်တွေဒါမျိုးအရင်အရင်ပုံပြီးတော့ခံစားခွင့်တွေပေးဖို့နောက်ကျမအိမ်တွေပတ်သက်ပြီးဒီဝိဇ္ဇာလိုပေးဖို့ဆိုပြီးကျွန်တော်ပြောခဲ့ဖို့ပါတယ်အဲ့တော့သူတို့တို့တွေလည်းတစ်ဖက်ကအဲ့ဒီလိုလုပ်ပြီးလောက်ကင်နေပေါ့နော်အဲ့တော့နောက်တစ်ချက်အစိုးရကဒီလူတို့ကိုပညာပေးတဲ့ဟာမျိုးတွေပေါ့ဆင်းရဲကြမိုက်ပြီးဖို့အတွက်အတိတ်ပညာပေးတဲ
အဲ့တော့ကျွန်တော်တို့အားလုံးပူပေါင်းပြီးတော့ပြည်သူတွေကပူပေါင်းပြီးတော့ကြော်ဖြတ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်အဲစိန်တို့အတွင်းမှာအောင်မြင်မယ်လို့ဒါဆိုကိုရအောင်မျှော်လင့်နေဆိုတော့အားတက်ဆရာပါဒီမှာဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့အကောင်းဆုံးဖြေရှင်းဖို့ဟိုအကျင့်ဘယ်လိုအကျင့်ပြုကြမလဲဆိုတော့ကျွန်မနည်းနည်းဟိုနှီးကုန်းချုပ်လေးအနေနဲ့ဆွေးနွေးချင်ပါတယ်တထင်ကချ
ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်တကယ်တော့ရှင်းရှင်းပြောရင်တော့ဘယ်သူမှသိကြည့်ပြမတင်မနေပြောရမယ်ဆိုရင်တော့လွတ်လပ်ရပြီးကြတာကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရင်းနှောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆက်မရှိခဲ့ဘူးခင်ဗျအခုရန်ကုန်မြို့ဆိုရင်နော်ကျွန်တော်တို့1980 ကျေးဇူးတင်ပါရန်ကုန်မြို့ကိုလေးစားချက်ရန်ကုန်မြို့ကထောင်960တုံးကစတူရမ်းမှန်300ကျော်တယ်ဆိုတော့ကအဲ့ရနေ့လေးစားချက်လေးစားချက်တဲ့မြို့တွေပေါ့နော်ရွှေပြည်သာဘက်ကလိုင်းသာယာတခါတောင်တကုန်းမြောက်တကုန်းဦးတခါတကုန်းရှိတခါတကုန်းစိတ်ကန်းအဲ့ဒီမြို့တွေကရန်ကုန်ငွေမြို့တွေကိုသုံးစားလောက်ကိုကြီးနေပြီးတော့အဲ့ဒီမြို့တွေကလည်းပဲသူစီချာချာကျွန်တော်တို့ကစနစ်တကျရေမြောင်းနေတဲ့ဘာတွေနဲ့ထောက်ခဲ ဲလို့ကျွန်တော်မေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘယ်လိုဖြေမလဲဆိုရင်ဒီကိစ္စကြီးကအခုချက်ချင်းမန်းလို့မဟုတ်လို့ရတဲ့ကိစ္စမဟုတ်ရင်းရှည်အားဖြင့်ကျွန်တော်တို့ဒီတစ်မျိုးလုံးကိုစီမံကိန်းချပြီးတော့ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲနောက်ဘယ်ဘက်ကိုတိုးချဲ့ကြမလဲတိုးချဲ့လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရင်းနဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီမိန်လာစနစ်တီလျှက်စစ်စနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဒါဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိနေတခြားမြို့နယ်တွေမှာပုံပြီးတိုးလာတာလို့ပုံပြီးဆိုးသွားတာလို့ဖြစ်နေတယ်ဒီမြို့ပြစီမံကိန်းနဲ့လဲတွဲပြီးတော့တခါတည်းမိန်းလာစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်ဆက်သွယ်ရေးတည်ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning and a better စီမံကိန်းပေါ့နော်အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမှလို့မဟုတ်လို့တော့မရဘူးနဲ့နောက်9နှစ်10နှစ်လောက်ဆိုရင်တော့ကျေးဇူးရေးအကောင့်တွေပေါ်ရင်တော့တက်တာလာလိဖြစ်ကြလိမ့်မယ်လို့ဒီလိုပဲပြောမယ်
ဒါဒေါက်တာကျော်လည်းအကြံပြုထားတာပါ။ကျွန်မအချိန်နဲ့တိတ်မရှိတော့လို့ဒီလေးလိုက်မှာစောင့်နေတဲ့ဒီဝင်ရောက်ဆွေးနွေးခြင်းတဲ့သူတွေကိုတင်ကြင်ပါလေရှင်။ဥက္ကမောင်လည်းပခုတ်ကူကပါကြားရပါလားရှင
်။
ဟုတ်ကဲ့ခက်တူတူဝင်ရောက်ဆွေးနွေးပေးပါနော
်။အခုကျွန်တော်ဆွေးနွေးပြီလား။ဟုတ်ကဲ့။ကျွန်တော်မျိုးကလည်းအဆွေရေးဆိုင်ရေးဖြစ်ရတယ်။စက္ကန့်ကျင်းကကိုကြီးကမီဒီယာပေါ်ကအရင်ကလေလေလေးရောင်းမှုတွေကွာဒီလိုက်တယ်။ကျွန်တော်လည်းလေစီမင်းသားရောင်းနေတယ်ရန်ကုန်မြို့စစ်ကြောင်လာတာကိုတမိတာအဲမတိုင်းနိုင်ဘူး။မဲ့ပြောရရင်ဒီနေ့ကတော့ကြာကြီးနေပြီးညောင်းနောင်လာ။နောင်မလာပြည့်စုံတဲ့အဖြစ်ဖြစ်နေတယ်။ဒီကလာကရန်ကုန်မြို့နယ်လေးပြင်မှာဒီကောင်မများကြီးဒီအကောင်ရေးချေကြည့်လို့ပြပါလေ။ဒီကုန်ဒီကုန်ကဘာဝကြီးညမနေရတယ်ဒီနေ့
။ဟုတ်ကဲ့ဒါဥက္ကမောင်လည်းမှာဟိုစားတယ်လီဖုန်းလိုင်းသိပ်ပြောမကောင်းလို့မကြားရပါဘူး။ကိုနေလင်းဆိုကြားရပါလားမလေးရှားရပါ။
Okay.
Konelesoye katurule wen biro swine pe ba no.
Katurule pyo wa me swine no pyo sia de nyai de ya 40 lo chi de ya 23 jet do pyo wa me. Ya number 1 ka do sao u dit di sao de. Sao de kha ma tru ma drain system ni pa ye la so da le. Ho wa po no tawon khan pi lo do drawing sai pi de kwa engineer ri ni ne. Lou pe bo tin ne lo tin ma de bya. Now lan dit di phaw de bya. Lan pe di ma wo drain ni system ni pa ye la. A ra le lu de lo tin ma de bya.Now the core or general was at the moon down at a packaging system down at a plastic 80 donor. I plastic 80 half wing in your drain system at Jatana, Nai Chibare, Nanganyamano, other Alile, who belugina baby of a little long tank home as a thing I would be in a lutemare. Now the core or educated system, but education lobby, I'm a Lurio education lobby, Utura, Lugirio, low losing or general tenelic needed at all.我先叫人家，我教你咯，教你嘛，现在活动啊，应该是你收入钱，哈啦，这里话那帮侬加多那呗，话都有差不多，六六多多，明明来哪家的帮侬，收入在都不好讲，六月的啊，这边啊，古里啊，大北京啊，偏，然后这钱嘛，都是往那边多，退路多吧，你买路在那贴嘛，
哥哥，你领哦，马来西亚我要送你啦，这就对嘛嘞，怎么比我钱，奶奶在那让路，到达奥米摩贝尼呢，怎么我没钱嘛嘞，先的，给啥不嘛，这边大爷奶奶是巴塞隆没路，巴塞隆不是是咩是巴嘞先。
我跟你们讲，怎么的，我那的自己的介绍，怎么，哦，啥介绍嘞？我那的基本的介绍，你先讲啊，啥介绍嘞？那到下面讲啥介绍吧。那他跟那工地上的工人讲，我无下来钱买的，我那 heavy 的下来钱买的，那个地地里的钱买的，啊，便宜啊嘛，像我跟侬买起的，都是都是中国的嘛，起的，我那便宜啊嘛，优惠的，那老家的，你问你的钱，你今年的钱，钱老家的，毕业住的，然后我那地，我买的地啦，超了马拉，过了马拉，多少钱？我估计下边路上的起的。在下边路上来，就那那地下地，啊，那些乡下的农民去过来，哎喽，那他们村里家啥路子嘛？那他们都买来就那挖大户，就那路地苗里新的，那个出地苗里地的苗里路就在下一道来就那叫什么？就那车上面地苗里车的，那么出白来的人嘛，就那路地出高粱挖翻的过来看嘛，出白来的路上来，然后就那路啊，那么地地苗里就那路地路来的，那路在多来的嘛，多了，那边那边我那就那路到生安，那路到桥，那路到石工嘛，就那路在在在在我那地下地的路啊，十几条走。所以说，他们这个地方上不地的看嘛，我那当时我晓得看嘛，就那地基建的起，要把它好对的，知道吧？地基也对的，他妈那要把它好起的。我们比如说这边差不多是那下一段路，就那个些，我们地砖的是山里嘛，我那我那下一段路就那地，我南西地方在砖地方，在砖地方也是一样的，在地可能是你在那路上喏，地我跟砖地方的人在那拍台湾路也好，拍台湾也蛮熟的，大路也在那路上在带，长的。
好嘅先，好嘅，撇家俾啦，接住啲嘛咧，即马若请咧，撇撇多余撇落吧。今天我们比较顺利俾嘅乌烟昂，那比较豆豆昂面膜，乌啲嘛乌呢，把我们比较顺利家咧，乌开毛轮，那比较过年咧，乌阿龙我就接住啲嘛咧先。
မရီတနာကျော်စီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်နားဆင်ကြရပါရှင်။အခုစနေနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါမယ်ရှင်
။ FBI ညင်ကြားရေးမှုကိုဖျောက်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖျောက်ချမှုနဲ့ပတ်သက်ပြီးသူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီသုံးတာသာဖြစ်တယ်လို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်။ Britain ဝန်ကြီးချုပ် Theresa May ဟာလန်ဒန်မြို့ကမီးလောင်သွားတဲ့အထက်မြင့်အဆောက်အုံနေရာကိုမနေ့တောက်ကြနေ့ကသွားရောက်ပြီးတရက်အကြာဒီကနေ့မှတော့အဲ့ဒီမီးလောင်မှုမှာအသက်မသေးပဲလွတ်မြောက်ခဲ့တဲ့သူတွေနဲ့ဝန်ကြီးချုပ်ရဲ့ရုံးခန်းအမှတ်30 Downing Line မှာတွေ့ဆုံခဲ့ကြပါတယ်။မီးလောင်မှုအတွင်းနောက်ထပ်58ယောက်ပျောက်ဆုံးနေဆဲဖြစ်ပြီးသေဆုံးကုန်ပြီလို့ယူဆရပါတယ်။ထားပြင်နောက်ထပ်သေဆုံးသူအရေအတွက်လည်းတိုးလာနိုင်ပွဲရှိတယ်လို့လန်ဒန်ရဲမင်းကြီးကပြောပါတယ်။ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားကြီးနှစ်ခုဖြစ်တဲ့ Rocky နဲ့ The Karate Kid ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ဟာအသက်82နှစ်အရွယ်မှာသူ့ရဲ့နေဖြစ်တဲ့ LA မြို့မှာ Pancreatic Cancer နဲ့ကွယ်လွန်သွားခဲ့ပြီးဖြစ်တယ်လို့သူ့ရဲ့မိသားစုကပြောပါတယ်ခင်ဗျာ
။စနေနေ့ညပိုင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကြီးညပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TM1 ဖြစ်ပါတယ်။ပြည်အမေရိကန်တန်ရက်တနင်္ဂနွေနေ့နှစ်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.